You from the Voice of America, Washington.
Welcome to the Voice of America in Burmese.
ညကမှာကျွန်တော်တို့အချိန်ပေါင်းရှင်းလန်းချမ်းမြေနိုင်ကြပါစေမတ်လ3ရက်အင်္ဂါနေ့ညပြည်ဝင်မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာညမဆန္ဒချင်းည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့တိုင်းဒေသမီတာ19နှစ်25သုံးဆယ်နှစ်နဲ့တိုင်းလမီတာ190ရိုဂါနေတိုက်ရိုက်နားဆင်နိုင်ကြသလို
ဒီမှာတော့ရှင်နေနာစင်ကြမယ်အထက်မှာတော့ရန်ကုန်ကဆန္ဒပြသူတွေကိုဖြိုခွင်းနေတဲ့အခြေအနေတွေကိုနားဆင်ကြမှာဖြစ်တယ်လို့ပဲတိုင်းရင်းသားညီနောင်မဟာမိတ်၃ဘွဲ့ကလည်းအပြစ်မဲ့ပြည်သူတွေကိုเนาะမြန်မာစစ်တပ်ကဆက်ပြီးတော့ဒီတပ်ဖြတ်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့ဒီလိုမျိုးဆက်ပြီးတော့တပ်ဖြတ်မခံရဖို့အတွက်အကောင်းဆုံးဟိုခုခံကာကွယ်နိုင်အောင်ညီညီညံ့ညံ့နဲ
ိုအေးအေးအဖွဲ့ရဲ့ပြောခွင့်ရခိုင်ဒုက္ခပြောသွားတာဖြစ်ပါတယ်ခင်ဗျာအပြည့်အစုံကိုနောက်ပိုင်းမှနားဆင်ကြပါမယ်ဒါပြင်လက်ရှိမြန်မာနိုင်ငံရဲ့ပြည်ထောင်ခါပေါ်တိုင်းဒေသနဲ့ကိုင်အဖွဲ့ကောင်းဆောင်နေတဲ့သဘောထားတွေကချင်ပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတို့အပြင်ဆီယနာတိတ်မှုစန့်ကျင်ရေးရန်ကုန်ဆန္ဒပြပွဲတွေကိုလက်နက်ကိုင်တပ်ဖွဲ့တွေကဖြိုခွင်းနေတဲ့ဒါကြောင့်ဆန္ဒပြသူတွေဘက်ကလည်းတံပြန်လှုပ်ဆောင်လာနေကြတာတွေနဲ့နေမျိုးတွေကဆန္ဒပြပွဲတွေအကြောင်းနောက်တစ်ခါမြန်မာပြည်ကထွက်ပြေးလာကြသူတွေကိုမကူညီဖို့အစောပိုင်းမှာမဏိပူအစိုးရကပြောထားတာကိုပြန်ပြင်လိုက်တာစတဲ့သတင်းပေးပို့ချက်အပြည့်အစုံကိုနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာအင်္ဂါညစကဝိုင်းကိုလည်းတင်ဆက်ပေးသွားဦးမှာဖြစ်ပါတယ်။အခုအရင်ဆုံးတော့တင်းလာညအတွက်နောက်ဆုံးရသတင်းတွေကိုတော့ကိုကျော်ကျော်သိန်းနဲ့မအေးတန်တာကျော်တို့ကတင်ပြပေးကြပါမယ်ခင်ဗျာ။
စစ်အုပ်ချုပ်ရေးတင်ညာထားတဲ့ရန်ကုန်တိုင်းချောင်းမြို့နယ်ကတောင်ကုန်းမြို့နယ်မှာအခုရက်ပိုင်းတွင်စစ်တပ်ကနေရောညပါနေရာအနှံ့ပစ်ခတ်ဖြိုခွင်းတာကနေတေဆုံးသူ10ဦးထက်မနည်းရှိပြီဖြစ်ပါတယ်။ရန်ပြည်နယ်မူဆယ်မြို့မှာဒီကနေ့စစ်တပ်ကပစ်ခတ်ဖြိုခွဲတာကြောင့်လူ2ဦးသေဆုံးပြီးဒဏ်ရာရသူတွေလည်းရှိပါတယ်။ကော့တောင်းမှာ3ဦးသေဆုံးသလိုမြကြီးနားမှာလည်းအသက်23နှစ်အရွယ်အမျိုးသား2ဦးသေနတ်ထိမှန်သေဆုံးပါတယ်။ဒဝယ်မြို့မှာမတ်လ29ရက်နေ့ကစစ်ရင်တန်းလာတဲ့အချိန်နေနေချင်းဆိုင်ကနေဖြတ်မုန်းသွားတဲ့ဆိုင်ကယ်ကိုစီရင်တန်းကရက်ပြီးပြစ်ခတ်တာကနေတရားရခဲ့တဲ့အသက်18နှစ်အရွယ်အမျိုးသားဒီနေ့ကွယ်လွန်သွားပါတယ်။အခုချိန်ထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပြစ်ခတ်တာကြောင့်ပေဆုံးသူအယောက်910ကျော်ပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ EPP ကထုတ်ပြန်ထားပါတယ်။ဒါ့အပြင်အဖမ်းခံထားရသူလည်း3000ထက်မနည်းရှိနေပါတယ်။အကြမ်းဖက်ဖြိုခွဲနေတဲ့ကြားကပဲရန်ကုန်မန္တလေးပဲခူးမကွေးမုံရွာတမူးမြကြီးနားခင်ဦးဝက်လက်မင်းလှ30မလိုင်ကောလင်းတဝဲစတဲ့မြို့အသီးသီးမှာပုံစံမျိုးစုံနဲ့ဆန္ဒပြပွဲတွေဆက်ရှိနေသေးပါပဲ။အယုံတပိတ်လမ်းတွေရဲ့ပျောက်ကြားတပိတ်ထိုင်တပိတ်စတဲ့နီလန်းတွေအပြင်ဒီကနေ့မှာတော့လမ်းမတွေပေါ်မှာအမိုက်တွေကိုစုပုံစွန့်ပစ်တဲ့အမိုက်တပိတ်ဆိုတာကိုပါတွေ့ရပါတယ်။နိုင်ငံတွင်းမှာအခြေအနေတွေပုံမှန်အတိုင်းလည်ပတ်နေတယ်ဆိုတော့စစ်ကောင်စီရဲ့ပြောဆိုချက်ကမဟုတ်မှန်ကြောင်းပြသတဲ့အနေနဲ့လူသွားလမ်းမကြီးတွေပေါ်မှာအမိုက်တွေကိုစုပုံထားတာဖြစ်တဲ့လို့ဒေတာကန်တွေကပြောပါတယ်။ရန်ကုန်တိုင်းကတာမွေတာကီတာစမ်းချောင်းကြီးမြင့်နိုင်တဲ့ကြောက်တန်းမျိုးနယ်တွေကရက်ွက်တို့မှာအမိုက်တပိတ်ဆင်နွှဲခဲ့ကြပါတယ်။မြမရေကုလသမဂ္ဂလူမျိုးရေးကောင်စီဒီကဘေးစီဝေးတစ်ခုကိုမနေ့ကမှကျင်းပမယ်ကြောင်းတန်တမန်တွေကအတည်ပြုပြောဆိုထားပါတယ်။ဒီရေပေါ်စီဝေးကျင်းပဖို့ကြီးကြီးနိုင်ငံကအဆိုပြုတင်ပြခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုကအလက်ကျဥက္ကဋ္ဌဖြစ်တာဝန်ယူပြီးချိန်ကလေးကဆိုရင်ဒါဟာဒုတိယမြောက်စီဝေးဖြစ်ပါလိမ့်မယ်။ဒီစီဝေးတွင်ကုလသမဂ္ဂဒွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာဒုကိုယ်စားလှယ်ခရစ်စတင်ရှာနောဘူဂနာကမြန်မာနိုင်ငံနောက်ဆုံးအခြေအနေတွေကိုရှင်းလင်းတင်ပြမှာပါ။ပြီးခဲ့တဲ့မလ၁၇ရက်နေ့ကလည်းမြန်မာဆရာနာဒိမှုစန့်ကျင်ကောက်ွက်သူတွေကိုအကြမ်းဖက်နှိမ်နှင်းမှုအပေါ်ဆုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုကုလလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်နဲ့ချမှတ်ခဲ့ပါသေးတယ်။မြန်မာစစ်ကောင်စီနဲ့ဆက်ဆံရေးပြည်လည်တဲ့ရုရှားနဲ့တရုတ်နိုင်ငံတို့ကလူမျိုးရေးကောင်စီရဲ့အမြဲတမ်းဖွဲ့ဝင်နိုင်ငံတွေဖြစ်သလိုဗီဒူအာနာ၃ပေ၆ခွင့်ရှိတာကြောင့်အဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်နဲ့မြမအရေးဆုံးမချက်တည်းချမှတ်ခဲ့တာဟာထူးထူးခြားခြားပဲဖြစ်ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့ထိရောက်တဲ့လူ့ဆောင်မှုကိုမြန်မာလူထုကမျှော်လင့်နေကြပြီးအဲဒီအားကိုးမျှော်လင့်ချက်တွေရောပါလာနေပြီလို့အထူးကိုယ်စားလှယ်ခရစ်စတင်ဘူဂနာကတည်ပြထားပါတယ်။မြန်မာနိုင်ငံမှာဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွဲနေတာရပ်ဖို့ဖိလစ်ပိုင်နိုင်ငံကဒီနေ့တောင်းဆိုလိုက်တယ်လို့ထိုင်းနိုင်ငံကလည်းအကြမ်းဖက်မှုလျှော့ချဖို့တောင်းဆိုထားကြောင်း Reuters သတင်းဌာနရဲ့သတင်းတွေမှာဖော်ပြထားပါတယ်။အကြမ်းသားတွေကိုမြန်မာစစ်တပ်ကမလိုအပ်ဘဲမမျှတစွာအပြင်းထန်အင်အားသုံးနေနေတဲ့အပေါ်အထူးပဲထိတ်လန့်တုန်လှုပ်ရတဲ့အကြောင်း ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးကဒီကနေ့ပြောပါတယ်ဒေါ်ဆန်းစုကြည်နဲ့ရွေးကောက်ခံတခြားအကြပ်ဖက်ခေါင်းဆောင်တွေကိုပြန်လည်ပေးပြီးဒီမိုကရေစီအပြည့်အဝပြန်တည်ဆောက်ရေးလမ်းကြောင်းကိုဖိလစ်ပိုင်နိုင်ငံအနေနဲ့ထောက်ခံတယ်လို့လည်းနိုင်ငံရဲ့ဝန်ကြီးကပြောပါတယ်အကြမ်းဖက်မှုဆော့ချဖို့ထိုင်းနိုင်ငံရဲ့ဝန်ကြီးဂျွန်ပရမုတ်ဝီနိုင်ကဒီကနေ့ပြောတယ်ဆိုတာကိုတော့ထိုင်းပြည်တွင်းသတင်းတွေမှာဖော်ပြထားတဲ့အကြောင်းရိုက်တာသတင်းမှာရေးထားပါတယ်ထိုင်းနိုင်ငံရဲ့ပြောဆိုချက်ကိုရတဲ့အကြောင်းမြန်မာနိုင်ငံဘက်ကအတိအမှန်ပြုထားပေမယ့်ဒါကအခြေအနေပေါ်မူတည်ရလို့ပြောတဲ့အကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးကပြောပါတယ်မြန်မာပြည်နဲ့ပတ်သက်ပြီးရှေ့တောင်အရှေ့နိုင်ငံများဖွဲ့အာဆီယံထိပ်သီးအစည်းအဝေးတစ်ခုကျင်းပဖို့ရှိနေချိန်မှာပဲအခုလိုမျိုးအာဆီယံနိုင်ငံတွေဘက်ကတော်လေးပြင်းပြင်းထန်ထန်ပြောဆိုတာတွေထွက်လာနေတာပါမြန်မာငြိမ်းချမ်းရေးကိစ္စဟာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးရဲ့အဓိကရည်ရွယ်ချက်ဖြစ်တယ်လို့လည်းထိုင်းနိုင်ငံရဲ့ဝန်ကြီးဂျွန်ပရမုတ်ဝီနိုင်ကပြောပါတယ်စစ်ကောင်စီအနေနဲ့ငင်းညံ့စွာဆန္ဒပြပွဲတွေကိုအကြမ်းဖက်ပစ်ခတ်တတ်ထက်နေတာမရက်ဘူးဆိုရင်မြမမီဦးဒေါ်လာရေးဆင်နွှဲနေသူတွေနဲ့အတူမိမိကိုမိမိကုကံကာဝယ်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့ဒီမျိုးစုတဲ့ကံအဖွဲ့၃ဖွဲ့ပေါင်းထားတဲ့ညီတော်မမိတ်အဖွဲ့ကဒီနေ့ရက်စွဲနဲ့ထုတ်ပြန်ကြေညာထားပါတယ်။ဒါ့အပြင်လူလူကတောင်းဆိုနေတဲ့နိုင်ငံရေးတက္ကနာဖြည့်ဆည်းမှုကိုအမြန်ဆုံးဆောင်ရွက်ဖို့လဲမြမအမျိုးသားဒီမိုကရက်တစ်မမိတ်တပ်မတော် MNDAA တန်အမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့ရခိုင်တပ်တော် EEU ရဲ့ပူးတဲ့ထုတ်ပြန်ချက်ထဲမှာတောင်းဆိုထားပါတယ်စစ်တပ်ရဲ့ရဲကပြစ်ခတ်တာကြောင့်တည်ဆုံရသူတွေရဲ့မိသားစုနဲ့ထပ်တူဝမ်းနေရတဲ့အကြောင်းနဲ့စစ်တပ်ရဲ့ဒီလုပ်ရက်တွေကိုကိုကန့်တအန်းနဲ့ရခိုင်ညီတော်မမိတ်သုံးဖက်ကပြင်းထန်စွာရှုတ်ချကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်တပ်ကအနာတိမီနောက်ပိုင်းလုပ်ရက်တွေကြောင့်တပတ်တပ်အထိခတ်ရက်ဆဲထားတာကိုပြန်သုံးသပ်နေတယ်လို့လည်းဒီအဖွဲ့တွေကပြောပါတယ်တပတ်တပ်အထိခတ်ရက်ဆဲတဲ့ကြေညာချက်တွေကို2019ခုနှစ်စက်တင်ဘာလ9ရက်နေ့ကနေ2021ခုနှစ်မတ်လ31ရက်နေ့အတွင်းဒီအဖွဲ့သုံးဖက်ကအချိန်ချိန်ထုတ်ပြန်ထားတာပါဤအဖွဲ့ကိုဂျန်ဖလန်နကန်အဖွဲ့ဖြင့်ကြီးညာထားတာကိုစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပယ်ဖြတ်ခဲ့ပါတယ်။ဤနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲမဖြစ်တာအာဏာမသိမ်းခင်ကာလတွေကလေးကပါ။ဒါပေမဲ့လည်း MNDAA TNLA တပ်ဖွဲ့တွေနဲ့တော့ရှမ်းပြည်နယ်ပိုင်းမှာတိုက်ပွဲတွေကြိုကြားဆိုသလိုဖြစ်နေပါတယ်။ရှမ်းပြည်နယ်ပိုင်းမှာဒီတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်တာရှိသလို TNLA နဲ့ SSPG SSC ပူးပေါင်းတပ်တွေကတစ်ဖက် RCSS SSC တပ်တွေကတစ်ဖက်တိုက်ပွဲဖြစ်တာတွေလည်းရှိပါတယ်ခင်ဗျာ။
တဲ့များတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 15653ည5.25kHz 11803ည5.32kHz 9335နဲ့စနေတနင်္ဂနွေမှာ5.190kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်ဒီလိုရေအမေရိကန်တန်ကဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်ကျွန်မအေးတနာကျော်ပါထိုင်းနိုင်ငံဘက်ကိုထွက်ပြေးလာတဲ့ကရင်ရွာသူရွာသားတွေကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကမြန်မာနိုင်ငံဘက်ပြန်ပြောင်းမောင်းထုတ်တယ်ဆိုတာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ကဒီကနေ့အင်္ဂါနေ့မှာပဲညင်းဆိုသွားပါတယ်။သူတို့ရွာတွေကိုစစ်ကောင်စီရဲ့တပ်တွေကလေကြောင်းကနေတိုက်ခိုက်တာကြောင့်ထိုင်းနိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်3000တန်မနည်းကိုထိုင်းစစ်တပ်ကပြန်ခိုင်းတယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးနောက်တည့်မှာပဲထိုင်းဝန်ကြီးချုပ်ကအခုလိုညင်းသွားခဲ့တာဖြစ်ပါတယ်။
จริงๆแล้วเนี่ยมีการเจรจามีการพูดคุยหลายคนก็เข้ามาหมู่บ้านโน้นหมู่บ้านนี้เข้ามานําร่องมาก่อน
ทุกข์เสียอลงยินเนี่ยยောက်ลาอะคุเฉิงที่ไม่ရှိသေးပါဘူးท้ายနိုင်ငံเนี่ยဝင်လာသူတွေကိုသူတို့ဒေတာမှာပြဿနာတစ်ခုခုရှိသလားဆိုတာမေးပါတယ်ပြဿနာမရှိဘူးလို့သူတို့ပြောရင်သူတို့နေရာကိုပြန်ဖို့အရင်ဆုံးပြောပါတယ်ပြန်ဖို့ပဲပြောတာပါအင်အားမတုံးပါဘူးမောင်းမထုတ်ပါဘူးသူတို့ဒေတာမှာတိုက်ပွဲတွေရှိနေကျွန်တော်တို့ဘယ်လိုမောင်းထုတ်နိုင်ပါလဲဒါမဲ့လက်ရှိမှာဘာတိုက်ပွဲမှမရှိဘူးဆိုရင်အမြင်ဆုံးပြတ်မသွားနိုင်ဘူးလားလို့ဝင်ကြီးချုပ်ပြော်ရွတ်ချန်ဦးချာကသတင်းတောက်တွေကိုပြောသွားပါတယ်။ဒါမဲ့လည်းထွက်ပြေးလာတဲ့ဒုက္ခသည်တွေကိုတားဆီးဖို့ဒုက္ခသည်အရေးလှုံ့ဆော်နေတဲ့ NGO တွေနဲ့ကုလသမဂ္ဂအေဂျင်စီတွေဒုက္ခသည်တွေနဲ့တိုက်ရိုက်ဆက်သွယ်တာခွင့်မပြုဖို့ထိုင်းမြန်မာနယ်စပ်ဒေသကခရိုင်တစ်ခုရဲ့အကြီးအကဲကဒေသရဲအစည်းအဝေးတစ်ခုမှာပြောခဲ့တဲ့အကြောင်းရိုက်တာသတင်းတပုတ်မှရေးထားပါတယ်။ဒုက္ခသည်တွေကိုနေဆက်မှာထိုင်းစစ်တပ်ကတားဆီးဖို့အစိုးရကမူချထားတယ်ဆိုပြီးတော့အဲ့ခရိုင်အကြီးကြီးကပြောတယ်လို့လဲရိုက်တာသတင်းမှာပါပါတယ်။ကရင်ပြည်နယ်ကထွက်ပြေးလာတဲ့ဒုက္ခသည်တွေဟာထိုင်းစစ်သားတွေကစောင့်ကြည့်နေတဲ့အောက်မှာပဲလေတွေပေါ်ပြန်တက်သွားကြတာကိုရိုက်တာကလက်ခံရရှိတဲ့ဗီဒီယိုတွေမှာတွေ့ရတယ်လို့လဲရိုက်တာသတင်းမှာရေးထားပါတယ်။ဒီလိုမျိုးမြန်မာဘက်ကရွာသားတွေထိုင်းဘက်ပြေးတဲ့နောက်ထပ်သတင်းတစ်ပုဒ်မှာတော့မြန်မာနိုင်ငံကစစ်ပြေးရွာသားဒဏ်ရာရသူတွေလိုက်လာတဲ့လေတစင်းကိုထိုင်းဘက်ကကန့်ကွက်ခွင့်ပေးလိုက်ပါတယ်။ဒဏ်ရာရလာသူတွေကိုစေကူတာပေးဖို့မေဆန်လစ်ထိုင်းရွာမှာကန့်ကွက်ခွင့်ပေးလိုက်တာပါ။လေပေါ်ပါလာတဲ့လူ9ဦးမှာ3ဦးကဒဏ်ရာတော်ပြင်းထန်တယ်လို့ဂျမားရေးဝန်ထမ်းတွေကသတင်းတော်တွေကိုပြောကြောင်း AP သတင်းမှာဖော်ပြထားပါတယ်။ဗုဒ္ဓဘာသာနဲ့တူကိုပူကြီးရစီပို့ဆောင်လိုက်ကြပါတယ်။
နေရနေရဆက်တိုက်ခင်းလည်းမစားရဘူး။ဒီတော့ ောင်းမဆွေးလေးနဲ့အဲ့လိုမျိုးတင်းနေလို့နေကြရတ
ာ
နေရနေရဆလုံးနေရတာဆေးလည်းမဆက်ရဆေးလည်းမတော့ရ
ဆမေးလည်းမဆော
က်ဘူးမြင်မခေါ်ခြင်းနဲ့ဒေတာကန်တို့ကတော့ရှိရတာနေဆက်ပြမှာအနေရရှိပုံမရလို့ရောက်လာတဲ့ဒုက္ခတွေအများစုကိုဝင်ခွင့်မပေးပဲပြန်လွတ်နေသေးကြောင်းရိုက်တာသတင်းဌာနကိုပြောပါတယ်အခုနယ်စပ်မြစ်ကူးပြီးရောက်လာကြတဲ့သူတွေဟာမြန်မာနိုင်ငံကစစ်အာဏာသိမ်းမှုကိုဆန့်ကျင်ကြတဲ့ကရင်ရွာသားတွေဖြစ်တယ်လို့လည်းရွာကျဲမာရေးအရာရှိတွေကဆိုပါတယ်မြန်မာနိုင်ငံမှာစစ်အာဏာရှင်တော်လှန်ရေးတောင်းဆိုဆန္ဒပြသူတွေကိုစစ်တပ်ကအင်အားသုံးဖြိုခွင်းနေတဲ့အနေအထားမှာအပိုက်69ပါအချက်အရကုလသမဂ္ဂလုံခြုံရေးကောင်စီတရားဝင်အရေးပေါ်အစည်းအဝေးခေါ်ယူဖို့နဲ့ R2P အကာအကွယ်ပေးရန်တာဝန်ရှိမှုလုပ်ငန်းစဉ်ကိုလုံခြုံရေးကောင်စီကအသုံးပြုဖို့ကမ္ဘာနိုင်ငံကောင်းဆောင်ဟောင်းမြတ်နဲ့ဖွဲ့စည်းထားတဲ့ကမ္ဘာလုံးဆိုင်ရာဥဆောင်မှုဖောင်ဒေးရှင်း GLF ကထပ်မံတောင်းဆိုသွားပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေဟာအထူးစိုးရိမ်စရာရှိတဲ့အတွက်ကုလသမဂ္ဂဗတိညင်စာတမ်းပါအပိုက်69ကိုအသုံးပြုဖို့ဆိုရာရော R2B ကိစ္စရောဒီလအစောပိုင်းတွေမှာတည်းကသူတို့အဖွဲ့ကတိုက်တွန်းထားတာပါ။မြန်မာနိုင်ငံမှာကပြီးခဲ့တဲ့တက်မတော်နေ့မတ်လ28ရက်နေ့ကအခြေအနေကလည်းဆိုးရွားလွန်းပြီးတော့လက်နက်ကိုင်တပ်ဖွဲ့တွေကတနေ့တည်းမှာလူအများများတက်ဖြတ်မှုကြောင့်ကလေးလူချင်းမျိုးတွေလူ100ကျော်သေဆုံးခဲ့ရတယ်။ဒီလိုစစ်တပ်ရဲ့အကြမ်းဖက်ပြိုခွဲမှုတွေဆက်ပြီးတော့ဖြစ်နေတာကိုတားဆီးဖို့နိုင်ငံတကာကပူးပေါင်းဆုံးဖြတ်ချက်နဲ့ပြက်ပြက်သားသားတုံ့ပြန်ကင်တွေဖို့အရေးတကြီးလိုအပ်နေကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောကြားခဲ့သလိုပဲဒီလိုလုပ်ရက်တွေကိုကမ္ဘာကလုံးဝလက်မခံနိုင်တာကြောင့်နိုင်ငံတကာအသိုက်အဝန်းကမျက်ကွယ်ပြုနေလို့မရပါဘူးဆိုပြီး GLF အဖွဲ့ဥက္ကဋ္ဌဖြစ်သူတောင်အာဖရိကနိုင်ငံသမ္မတဟောင်း FW ဒီကလက်ကပြောပါရည် R2P ဆိုတာကလည်းလူစုလိုက်အပြုံလိုက်တက်ဖြတ်မှုစစ်ရာဇဝတ်မှုလူမျိုးတုံးတက်ဖြတ်မှုလူသားတို့ပေါ်ကျွလွန်တဲ့ပြစ်မှုတွေဖြစ်ပွားတဲ့အခါမှာနိုင်ငံကိုအကာအကွယ်ပေးရမယ့်သူတွေကအများပြည်သူကိုမကာကွယ်နိုင်မဲနဲ့ပြက်ကွက်ရင်းအကောင့်ထဲဖော်ရမှာဖြစ်လို့အခုမြန်မာနိုင်ငံအနေထားက R2B နဲ့ kain တွေ့ရမယ့်အနေထားရောက်နေပါတယ်လို့လည်းသူတို့ကြေညာချက်မှာရေးထားပါတယ်။ကမ္ဘာလုံးဆိုင်ရာဥဆောင်မှုဖောင်ဒေးရှင်း GLF အဖွဲ့ဟာနိုင်ငံကောင်းဆောင်ဟောင်းတွေနဲ့ဖွဲ့ထားတဲ့အဖွဲ့ဖြစ်ပြီးတော့ Australia ဝန်ကြီးချုပ်ဟောင်း Kevin Rudd, India နိုင်ငံသားဝန်ကြီးဟောင်း Jaswant Singh, Liberia သမ္မတဟောင်း Alan Johnson, Salif အစရှိတဲ့နိုင်ငံကောင်းဆောင်ဟောင်းတွေထိပ်တန်းတန်တမန်တွေပါဝင်ပါတယ်ရှင်။မလေးရှားနိုင်ငံကဘောလုံးကလပ်အသင်းမှကစားတဲ့မြန်မာဘောလုံးသမားတူပွဲစဉ်တစ်ခုကစားရင်းနဲ့ဆရာနာရှင်စန့်ချင်မြန်မာဆန္ဒပြသူတွေရဲ့တင်ကေတာလက်သုံးချောင်းထောင်ပြခဲ့လို့နောက်ပွဲတစ်ပွဲမကန်ရဘူးလို့တားမြစ်ခံရပါသေးတယ်။ဒုတိယအုပ်စုဘက်ကဆယ်လီဂို FC2 ကကစားသမားဟင်းထက်အောင်ကမလားစောပိုင်းက PDRM အသင်းနဲ့ရှင်ပြိုင်ကစားခဲ့ရမှာသူကအဲ့လိုမျိုးနိုင်ငံရေးတင်ကေတာလက်သုံးချောင်းထောင်ပြခဲ့တာဖြစ်ပါသေးတယ်။သူကိုယ်ဝင်လို့အောင်ပွဲခံနေတော့အဲ့လိုမျိုးလက်ထောင်ပြခဲ့တဲ့ပုံကဆိုရှယ်မီဒီယာမှာလူကြည့်များပြန့်နှံ့သွားခဲ့တာပါ။ဒါပေမဲ့သူအဲ့ဒီလိုလုပ်တာဟာကစားသမားတွေအနေနဲ့လူများမနစ်မြှုပ်မဲ့အမူအရာတွေပြောဆိုမှုတွေမလုပ်ရအောင်ဆိုတဲ့စည်းမျဉ်းကိုချိုးဖောက်ရရောက်ပါတယ်။အားကစားသမားတို့လိုင်းနာရမယ်အမူအကျင့်နဲ့မကိုက်ညီပါဘူးလို့မလေးရှားဘောလုံးအသင်းကပြောပါတယ်။ဒီတောက်ချာနေမှာ Pirac FC2 ကလနဲ့ကန်ရမယ့်ပွဲမှာသူမပါဝင်ဖို့တားမြစ်ခံရတဲ့ကစားသမားဟင်းထက်အောင်နေနဲ့ဒါမျိုးထက်လုံရင်ပို့ပြီးတော့ကြီးလေးတဲ့အပြစ်ဒဏ်နဲ့ရင်ဆိုင်ရမှာဖြစ်ပါလေ။ဘောလုံးဆိုတာလူတွေကိုပေါင်းစည်းစေဖို့ပဲဖြစ်ပြီးတော့ကွဲပြားအောင်လုပ်ဖို့မဟုတ်တာကြောင့်ဟိုဘက်ဒီဘက်ဆိုပြီးတော့ဘက်လိုက်ပါဝင်ဖို့မတင်ဘူးလို့ဘောလုံးအသင်းစီကံထိန်သိမ်းရေးကော်မတီဥက္ကဋ္ဌကပြောပါရယ်။ဒီလိုမျိုးလက်သုံးချောင်းထောင်ပြတဲ့တင်ကြတာပြုလုပ်တာဟာဟောလိဝုဒ်ရုပ်ရှင်ကားတကားဖြစ်တဲ့ Hunger Games မှာပါတာဖြစ်ပြီးတော့အာရှတလောဒီမိုကရေစီရေလှုပ်ရှားမှုရဲ့တင်ကြတာဖြစ်လာတာပါ။ပထမထိုင်းနိုင်ငံကဒီမိုကရေစီရေးဆန္ဒပြပွဲတွေမှာတုံးခဲ့ကြပြီးတော့ဒီနေ့မြန်မာနိုင်ငံကစစ်အာဏာသိမ်းမှုစန့်ကျင်ရေးမှာတုံးကြတာဖြစ်ပါလိမ့်ရှင
်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအေးတနာကျော်တို့တင်ပြပေးခဲ့ကြတာပါခင်ဗျာခုဆက်ပြီးတော့သတင်းပြပွဲချက်တွေကိုတင်ပြပေးတော့ပါမယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုစန့်ကျင်နေတဲ့သူတွေအပေါ်စစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နင်းတဲ့အတွက်ကလေးငယ်တွေအမျိုးသမီးတွေပါတေဆုံးရတဲ့အပေါ်ပြင်းထန်စွာရှုံချတယ်လို့တိုင်းဒါလက်နက်ကိုင်၃ဘွဲ့ကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။ညီနောင်မဟာမိတ်၃ဘွဲ့ဖြစ်တဲ့ရခိုင်လက်နက်ကိုင် AA ၊ကိုးကန်လက်နက်ကိုင် MNDAA နဲ့တောင်းလက်နက်ကိုင် TNLA တို့ကအကြမ်းဖက်ပစ်တပ်နေတာတွေကိုမယံ့ရင်နှွေးဦးတော်လိုင်းရေးဆင်နွှဲနေကြတဲ့တိုင်းဒါလူမျိုးပေါင်းစုံဘဝလူညီနောင်တွေဘက်ကနေမိမိကိုယ်ကိုခုခံကာကွယ်ရေးအတွက်ရည်တည်သွားမယ်လို့ကြီးညာချက်ထဲမှာပြောထားပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့မဆုမြမွန်ကပြောပြပေးပါပါခင်ဗျာ။
အာဏာသိမ်းထားတဲ့စစ်တပ်ကအာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုအကြမ်းဖက်ပြစ်ခတ်ဖြိုခွင်းနေတာတွေကိုရှုံချပြီးတော့တိုင်းရင်းသားပြည်သူတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့ရခိုင်လက်နက်ကိုင် AA တအောင်းလက်နက်ကိုင် TNLA ကိုးကန့်လက်နက်ကိုင် MNDAA တို့ပေါင်းထားတဲ့ Yau Bai Nina Mahame Pwega Digani Topian Lai Bare, Akulo Pidri Tapcha Kaniara Gagwe Bidwamelu, Shakai Lenaga E Apwe Biogunya Kainzu Kaga Biomare.
Apime Bidubego, Nomjama Sitaga, Sebido di Tashani Mesloshi, Genorogaro di Genoroya Apinaika, O Pidurego, Dilomio Sebido Tashama Kanyapo, Genoroga di O Akansong, O Kukan Gagwe Nayong.
ကျွန်တော်တို့ဒီအားလုံးဒီညီညွတ်ညံ့တဲ့ဝိုင်းဝန်းပြီးတော့မှတာဟိုကိုကိုကိုကာကွယ်ဖို့အတွက်ဆက်ပြီးတော့လှုံ့ဆော်သွားမယ်အနေထားဖြစ်တယ်ဗျ။တမရော်နဲ့တိုက်ပွဲပြင်းထန်ခဲ့တဲ့အေအေနဲ့ DNL
ရေးတမရော်DNL အဖွဲ့ပြောခွင့်ရဘုံမှုတအိုက်ကျော်ကလည်းပြောပါတယ်။ဒီအကုန်လုံးကျွန်တော်ချုံမှုပြီးတဲ့ဒီမှာဆိုရင်ထိုးတဲ့တော့ပြန်လေးရဲ့ကြတာတော့ဒီကကအာအနာတိနဲ့အနာတိဘုံဝန်လူထူရသနာအာထပ်ကြကြမကျွန်တော်ကအမှုကျွန်တော်ရဟုတ်တပ်ကြအကြံပေးချက်ပြီးနေတယ်။အဲဒီမျိုးကြီးချုံခွင့်ရလို့ကျွန်တော်အရှိချတယ်ဒီလူကြီးတွေအာတပ်ကြီးအနာ ဒါဆိုကြတဲ့လူထုဝင်ပါရောနဲ့သူကျွန်တော်အထပ်ပြီးတော့ထမ်းနောက်ဝင်နေတယ်အဲ့လိုဒီအာတိကန်ညီညီရရှိနေတဲ့အတွက်ကျွန်တော်ငွေကိုရအထုတ်ပြန်နေတယ်တပတ်တပြည့်ပြီးအာထုတ်ရအောင်ကျွန်တော်ပြန်ပြီးမှအကျွန်တော်ထုတ်တဲ့စကားတွေဒီစတင်ပါကူရတဲ့နေသမှာတော့ချက်ဒီလာကီဝင်နော်အရှိတယ်အဲ့လိုဒီမင်းကလည်းပြောနေတယ်အဲ့လိုဒီလာကူကျွန်တော်ပုံပါပြန်ပြောင်း
ဒါတိုက်ပွဲတွေဆက်ဖြစ်မလားမဖြစ်ဘူးလားဆိုတာကတော့ဒီမြန်မာစစ်တပ်ရဲ့ဟိုလောက်ရပုံမှာပဲမူတည်နေကြ။တော့မြန်မာစစ်တပ်ဘက်ကနေပြီးတော့ကျွန်တော်တို့ဒီဒေသခံပြည်သူတွေကိုဟိုရဲရဲစဲစဲဒီလိုမျိုးတားဖြတ်တာတွေလှုပ်လာမယ်ကျွန်တော်တို့ဒီနေရာတွေကိုထိုးစစ်တွေလှုပ်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းပဲဒါကျွန်တော်တို့ရဲ့ဟိုပြည်သူတွေရဲ့အသက်အိုးအိမ်စီးစဉ်က
Sigani, Nasaga Sigansiga Pesha Chavare, Sedaya Yesade Loya Drigo Mayaye, Kokogo, Kugan, Gagwe, Nambo Adre, Nue Udola Yi, Senueni Jare, Diana Lumu Bounson, Bawatu, Nina Nipagani, Yeti Mesre, Nyabai Nina Mahamik, Domwe, Dini Topian Jago, Pirazo Ludo, Kuzapu Comedy, CRB, Scarlet Joso Gabiro, Federal Democracy, Pirazo Adre, Adula Drebo Adre, Peko Gavarish.
Masumia Montin Piapigarakna, Kusabido, Leshi Yamaning HRD port, and the council to choose the Bora Minibule, Topiajimare. Yamaningama, Sitaka, and I think being a by Nangatawan Sanapia Muri, she mean La Nidlo, Ningan is Sanapia to Rigo, Ninganzo Sanapia to Rigo, and I think Sikonsi, a Jampe Chuko Muri, Domi Los on Lanibare, Tinema Venez, that is at the Chuma, Sitan, Tana Lenaka and Puri, Tapuri Hale, the Pibin, a Shinin Pipo Lanidaba, Leshi. နိုင်ငံရေးပြည်ပခါတွေအပေါ်တိုင်းဒေသခေါင်းဆောင်တချို့ရဲ့အမြင်တွေကိုစူးစိတင်ပြထားတဲ့ AP သတင်းဆောင်မကိုတင်ပြပေးကြပါမယ်ခင်ဗျာ။မြန်မာစစ်တပ်နဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့တွေအကြားတိုက်ပွဲတွေဖြစ်လာခဲ့ရင်သူတို့ဘက်ကကူးဆက်လာမယ့်အရေးအတွက်ထိုင်းမြန်မာနယ်စပ်မှာနေထိုင်နေကြတဲ့တိုင်းဒေသလူမျိုးစုတွေအကြားစိုးရိမ်မှုတွေကြီးထွားနေပါတယ်။ညှို့လျနေတဲ့တန်လျင်းမြစ်ဟာန ေးကြုံလာရင်ဘလို့လှုပ်ဆောင်ရမယ်ဆိုတဲ့ကြိုတင်ပြင်ဆင်မှုတွေကိုကျေးရွာခေါင်းဆောင်တွေကတင်ကြားပေးထားတယ်လို့ပြောပါတယ
်။ဆောင်ဖိုင်เจ้าหน้าที่ทางอำเภอเขาก็ลงมา
စိုက်ပွဲဖြစ်လာရင်ရွာသားတွေအနေနဲ့ဘလို့လှုပ်ရမလဲဆိုတာကိုလက်ထောက်ရွာသူကြီးကကျမတို့ကိုတင်ပေးထားပါတယ်။တခုခုဖြစ်ခဲ့ရင်ကျမတို့အထုပ်ဆွဲပြီးတော့ထွက်ပြေးကြရမှာပါ။
မြန်မာစစ်တပ်နဲ့2012ခုနှစ်မှာအပြစ်ခတ်ရဲစေးရေးသဘောတူညီချက်ရထားတဲ့ KNU ကင်ယူကင်အမျိုးသားအစည်းအရုံးကထိုင်းနိုင်ငံမှာရှိနေတဲ့မြန်မာတပ်စခန်းတွေအတွက်ရိတ်ခါလမ်းကြောင်းကိုဖျက်တောက်ထားကြောင်းထိုင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်မြန်မာစစ်တပ်အတွက်စံအိတ်ခုနှစ်ရာထိုင်းအစိုးရဘက်ကထောက်ပံ့ပေးနေတယ်ဆိုတဲ့သတင်းတွေထိုင်းဒေသရင်းသတင်းတွေမှာပုံနေတဲ့ကွာရေးသားဖော်ပြပေမဲ့ထိုင်းအစိုးရကတော့သူတို့အနေနဲ့မြန်မာစစ်တပ်ကိုထောက်ပံ့ပေးတာမရှိဘူးလို့ နေသားမှာရှိတဲ့ထိုင်းလူမျိုးတွေဟာဘေကင်းရာကိုထွက်ပြေးတိမ်းချောင်းနေကြရပါတယ်။ဂျူမီလိုစားတောက်ဆိုင်ပန်းရှင်တချို့သာကြံနေပါတော့တယ်။မဲဟောင်ဆောင်ပြည်နယ်မွန်ဒေတာမှာနေထိုင်တဲ့အသက်20ခုနှစ်အရွယ်ကယန်းကျေးရွာသူစောအောင်ငိုးကလည်းမြန်မာနိုင်ငံအတွင်းကအခြေအနေတွေကိုအနီးကစောင့်ကြည့်နေပါတယ်။သူမဟာထိုင်းနိုင်ငံဘက်ကကယန်းလေပင်ရှိကျေးရွာမှာနေထိုင်နေပေမဲ့တရားပြည်နယ်လွန်ကော်မြို့မ
ก่อใช่ไหมคะดีโมโซเนี่ยค่ะ
ยุติธรรมนี่มามีเนี่ยไอ้ตัวเองก็จะมาอนุรีมาหอบไปไหมตัวเองเลยลูด้าอีไปเลยไอ้ลูกยินดีเนี่ยรู้จังมางูจิมี่เอง
ยามันงั้นมาสิทธิ์กับเฟวายล่าเตียนี่มาอาณาเต็งที่หน้าบ้านสนับยาตัวเองก็จำเพื่อที่จะคุยมือเรื่องนี้ราเจ้ามาล่าต้องเรียนอีที่ลูบ้างงานอะไรมันเนี่ยติดส่งเงียบีเล่นการจะเข้ามือเรื่องอะไรที่พี่จะเชื่อมีหลานอีวันเองแต่ในนั้นเล่นการพูดเรื่องนี้เนี่ยที่เกิดขึ้นมาจากวันสองยี่ปีต้องส่งมือเรื่องที่ทว่าหลานไปไหม
Some voters are also hoping for the ethnic armed group to provide protection. Even in some area, they are calling.
You are joining our team. Did you regard the role of Bubang Bawin Mochinoru, Tonsu Nijabari? Chini Uchinoru and Nalan did it with Bubang Bawin Mochinoru. You are Ludugo and Alessia and Adimu, Ninjas or Sanabia Jawu Tonsu Taraba.สนับยาดูเรื่องการเว็บเมย์ตัวนี้ดูเล่เล่ชีเด็ดสุวาสุท้าวสิทธิ์การตีด้วยแต่ในนั้นเองก็ยังพูดอีกว่าสนับยาบริลงนี้สุบิโรสิทธิ์การจีบผู้ชมจัดเชียร์ด้วยในมาเลย
KMPP กินมีตาตัวใหญ่ปาร์ตี้ดูกระทะคู่เรียกพี่ตัวละบ้าทับเมย์แชมป์ปีเตียนเลยทุนน้อยกองซี RCSS โอกระทะผู้จูจี้ยศการาสนับยาดูเรื่องส่วนนี้ได้พี่ดองสุดจำมาโรตีทองเยกูท้าวขันจังพี่ว่าเลย
ถ้าเขามีอุดมการปกป้องประชาชนของเขามีอุดมการปกป้องประเทศ
ใจนั้นละนักการพลเรือยงจีเจก้าก็ลืมโยนในกุยแตงอยู่กับกาเวบุตรสุรเชนบาหมาเมลูเป้บีก้าแทนจีนิลุมยาวใจนั้นละนักการพลเรือด้วยดีก้าพงยันดูว่าสิ่งนี้ดาวเอจันนรุจินเลดเวบีร์เลวเลวจาวูลูวาเลยนั่นก็แต่ว่าใจนั้นละนักการพลเรือฮะเดียร์เนียดามูมชิบุลุมยังไงจ้าวะแต่เมื่อคุยว่าใจนั้นละนักการพลเรือก้าจ้าปิดูรีกับกาเวบปีนี้ละพิบีร์ที่เสด็จกับปีดูเรที่ไกลน่าจะเอาลงนี้สูรามีพิจารณาไว
้ท่านยามาเนซามาเชื่อใจเดอ RCSS ฮะเสด็จกับอาณาเตน่ากูกังวลจังพิจารณาไปสนับยาตูเรเนอตูยาที่จังพิจารณาได้แต่ในด้านนั้นก็ยังพูดคุยเฉพาะเลยมาตุนี้ได้แต่ในด้านลุงยูซูตีดีฮะกูไปอุจจคุณปมวยาชีด้วยยามาสุยากูเนปามยาสวาลนั่นก็ยังแต่พูดวันนี้ก็จะรับว่าลนั่นก็ยังพูดสิตอมยามยากาอภิคายาเสียดบดูแลมาทุ่งท่าจับไปไหมยามาเนงาเสียเป็นเนเนี่ยเพื่อแข่งติดตามมาแต่บริษัทที่นี่ใช่ปะนี่มาสิทธิ์การตัวหาแต่ในนั้นสิ่งหนึ่งอยู่ก็เทนเทนสังเสริญนี่แหละลูกเซซูนี่ป้อมยาสัววาระพิจารณาสูงลากันแล้วปะมันนี่โน้มมาแล้วมาจิ้มปากเลยทุเรียกกับเว้ยมาอันนี้ดีปาร์ตี้ก็อันนี้ยากันละฮะเมื่อมาตามมูดีจังสุดเลยจังพิจารณาฟิวไวล่าที่นี่มาแต่ที่อันนั้นก็เต็มอยู่เลยที่ที่เมื่อยกับเว้ยคอมมิชชั่นก็รออันนี้พิจารณาจะหามหูมันยังยินสูท้าวเลยกันเนี่ย ตอนนี้เราคุณอาศัยในจาระก็รอฟิลิมมาบ้านสิสิ่งเองงานนี้เนี่ยทุเรียนจะติดไปขึ้นนะคุณจะดีกระเช้นปีนี้ไปกับได้ผลได้เรื่องอะไรเต็มจะไปจะมาเลยกระเช้นปีนี้กามายมิวเนี่ยกูเอตัวมาแต่มาเราเนี่ยกี่อายุกระเช้นแล้วนะกันพวกจามาที่กินได้ผลที่พอได้เรื่องเนี่ยที่จะไปตัวเองกี่อายุแต่สังเกตชูปอแต่มาเราก็เลี้ยงเนี่ยแต่ใครตายเลยสิ่งนี้ไปเลยยังว่าอะไรเรื่องของเราคุณตาหนูก็พยายามไปว่าไหมขึ้นนะ
ကချင်ပြည်နယ်အတွင်းမှာမတ်လ7ရက်နေ့ကစတင်ပြီးတော့တိုက်ပွဲတွေပြန်လည်စတင်နေရမှာဖားကတ်မြို့နယ်အတွင်းမှာတော့ရချားစုတို့လိုပဲ KIA ကနေပြီးတော့တပ်မတော်နဲ့ရဲတပ်ဖွဲ့စခန်းတွေကိုစီးနင်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်ဒီကနေ့မနေ့7ရက်နေ့လောက်ကတော့ဖားကတ်မြို့နယ်ကကာမိုင်းမြို့နယ်ကွဲအတွင်းမှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာဒေသကရော်ကန်တူကအခုလိုပြောပါတယ
်အကတော့ဒီကာမိုင်းမြို့ဟာကနေမှဒီနေ့ဒီနေ့နတ်ဟိုင်ပေါ်ရီဆက်မှာဆက်ကြီးနဲ့ထုတ်တယ်အဲ့နောက်ပိုင်းမှာဒီဒီဒူလန်လဝနဲ့ตุ้มบางจ้ามาใส่กล้วย15นาทีรอเสร็จขึ้นไอ้นี่น้องพี่น้องมาที่กามายเนี่ยที่นำยาจ้ามาแต่มาได้15นาทีรอเสร็จขึ้นอาการนี้ก็จ้าเนี่ยได้ใส่กล้วยขึ้นเนี่ยเนี่ยส่วนตัวเรารู้ว่านำใหม่รอบไปวี
ต တိုက်ပွဲဖြစ်စဉ်ဟာမနေ့10နိုင်ကနေပြီးတော့17နိုင်တွင်ဖြစ်ခဲ့တဲ့ကြောင်းနဲ့တိုက်ပွဲကြောင့်မလို့ထိခိုက်မှုအခြေအနေကိုမသိရကြောင်းလည်းပြောပါတယ်ပထမတိုက်ပွဲဖြစ်တဲ့ဆိုတဲ့လဝါနဲ့ဒွန်ပန်ဟာကာပိုင်းမြို့နယ်ကွယ်လီလူလမ်းပေါ်မှာတည်ရှိနေတာပါဒုတိယတိုက်ပွဲဖြစ်တဲ့ဆိုတဲ့နမ်ယာကတော့ကာမိုင်းနဲ့ဖားကန်လမ်းမှာတည်ရှိပြီးတော့လက်နက်ကြီးနဲ့ပစ်တဲ့ဆိုတဲ့နမ်ဟိုက်ခေါ်နမ်ရှန်နဲ့ဂိုရီယွာတွေကတော့ကာမိုင်းနဲ့မူကောင်းသွားလမ်းမှာတည်ရှိတာဖြစ်ပါတယ် KIA ကတက်မလို့တက်စကန်ကိုမတ်လ10ရက်နေ့ကတိုက်ခိုက်ခဲ့တဲ့နေရာလည်းဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်တဲ့ဒွန်ပန်ယွာကဒေသခံတွေနဲ့နှိစက်သူတယောက်ကတော့တမရစစ်ကြောင်းကို KIA ကနေပြီးတော့ကြားဖြတ်တိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတနေရာဖြစ်တာကိုပဲကြားသိရတဲ့အကြောင်းနဲ့တခြားနေရာတွေမှာဖြစ်ပွားတာတော့မသိရသေးတဲ့အကြောင်းပြောပါရစေ
။ဒီတော့ဒီမှာငါနဲ့ချင်းလာတဲ့ဟာစစ်ကြောင်းကနေအင်းအားကဒုံးစင်းတွေချေလို့ရှိနေလို့ပြောရတယ်။အဲဒါကိုဒီကအဲခုတိုင်လမ်းကြီးကဖြစ်မှာကြောက်ကြဖို့ပါလား။ဒီဒါမျိုးရှိတဲ့တကယ်ကိုတော့ကြည့်ကြရင်မဟုတ်ပါဘူး။ဖြစ်ခဲ့လဲဒီတော့လည်းမရှိဘူးတဲ့။ဒီတော့လည်းမရှိဘူးလို့ထင်ပါရဲ့ရှိလို့ရှိတော့အဲ့မှာလမ်းပါလမ်းမှာပါညလေးတဲ့တခြားပါမှမလုပ်ဘူးဆိုတော့သူတို့ပြန်မှာမြင်ခဏကြာတော့လောကတက်ကိုကြော်တော့ကြပြီ။ခြေတိုင်းမိနစ်20လောက်မှတို့ဖြစ်ဖြစ်တယ်လို့ပြောတာ။အဲတော့တနေရာမှာတော့မပြောတော့အခုလို့ဖြစ်တာအဲ့နေရာပါပဲ
။ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗမူးညော်ဘူးကတော့တိုက်ပွဲသတင်းပေးပို့လာတာမရှိသေးတဲ့ကြောင်း VOE ကိုပြောပါတယ
်။ရုံးဘက်ကနဲ့ဖြစ်လာတဲ့သတင်းကတော့မရဘူး။သူရှေမီဒီယာဘက်ကနဲ့ဖြစ်လာတဲ့သတင်းတော့သိရပါအမကျွန်တော်အတူတူပြောလို့တော့မရဘူ
းဒီလ29ရက်နေ့ကတော့ဟူကောင်းဒေသမှာရှိတဲ့တယင်း14နဲ့မူကောင်းမြို့နယ်အတွင်းကတယင်း17ကိုတပ်မတော်ဘက်ကနေပြီးတော့လေကြောင်းကတိုက်ခိုက်ခဲ့တာရှိတဲ့အကြောင်းဗမူးကြီးနော်ဘူးကပြောပြပါတယ
်ကျွန်တော်တို့အောက်ခြေတည်နေရဆိုလို့ရှိရင်တော့ကေရတယင်း17ဌာနချုပ်ပေါ်17ရဲ့နောက်14ရဲ့နေရာမှာဖြစ်တယ်လို့ပြောတယ်ကျင်းရည်ကြီးနဲ့တိုက်တယ်လို့ပြောချပါတယ်တို့တင်ပြတဲ့ဟာကအဲ့လိုပြောချပါတယ်အမေဒီခိကနိနာဒါဒီအဲ့တော့ဘာမှမကြားရသေးပါဘူ
းလက်ရှိတိုက်ပွဲသတင်းနဲ့ပတ်သက်ပြီးတော့တက်မတော်ဘက်ကသတင်းထုတ်ပြန်တာတော့မရှိပါဘူးဒီလ26ရက်နေ့ကတော့မိုးမောင်းမြို့နယ်တာပင်ရီအားလက်စစ်စစ်ရုံတာဝန်ခံနဲ့အလေလိုက်ပါလာတဲ့မိသားစုကိုစီးလာတဲ့မော်တော်ယာဉ်ကို KIA ကနေပြီးတော့ပြစ်ခတ်တိုက်ခိုက်တာမို့လို့အသက်9နှစ်ကလေးပါဝင်3ဦးသေဆုံးတဲ့ကြောင်းအာဏာပိုင်တွေဘက်ကသတင်းထုတ်ပြန်ပါတယ် KIA ရဲ့ပြည်ကြားရေးတာဝန်ခံဗိုလ်မှူးကြီးတော်ဘူးကဒီသတင်းကိုမကြားသိရတဲ့အကြောင်းနဲ့အစိုးရတပ်ဖွဲ့ဝင်တွေကအရက်သားမော်တော်ယာဉ်တွေအသုံးပြုသွားလာတာတွေရှိနေတဲ့အတွက်တိကျတဲ့သတင်းရရင်တော့ KIA ကခြုံခိုတိုက်ခတ်တာတွေရှိတဲ့အကြောင်းတုံ့ပြန်ပါတယ် KIA အဖွဲ့ဟာအစိုးရနဲ့နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုကိုဆွေးနွေးနေတဲ့အဖွဲ့ဖြစ်ပြီးတော့ကချင်ပြည်နယ်အတွင်းမှာ2018ခုနှစ်လောက်ကစပြီးတော့တိုက်ပွဲကြီးတွေမဖြစ်ဘဲနဲ့ငြိမ်သက်နေကြတာလည်းဖြစ်ပါတယ်ဒီလ10ရက်နေ့မှာတော့မြကြီးနားမြို့ကဆန္ဒပြပြည်သူ2ဦးကိုလုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့ပြစ်ခတ်ခဲ့ပြီးတဲ့နောက်ပိုင်းကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြန်လည်စတင်လာတာဖြစ်ပါတယ်
ကိုတန်းညိုတင်ပြပေးကြတာပါခနခုဆက်ပြီးတော့ရန်ကုန်ကဆန္ဒပြပွဲအခြေအနေတွေကိုလည်းတင်ပြပေးပါဦးမယ်စစ်အာဏာသိမ်းအုပ်ချုပ်မှုစန့်ကျင်ဆန္ဒပြသူတွေအပေါ်စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းမှုတွေပိုတိုးလာခြင်းမှာဆန္ဒပြသူတွေပိုတိုးလှုပ်လာသလိုဆန္ဒပြသူတချို့ကလည်းခုခံကာကွယ်မှုတွေကိုလှုပ်လာနေကြပါတယ်ရန်ကုန်မြို့ကဆန္ဒပြသူတွေဟာစစ်တပ်ဘက်ကတင်းနှက်တွေလောင်ချာတွေလက်ပစ်ပုံးတွေနဲ့ပစ်ခတ်တာကိုရရပစ္စည်းတွေနဲ့ခုခံကာကွယ်နေကြသလိုကြောက်ကြတဲ့ပိတ်ပုံစံနဲ့လည်းနေရာအနှံ့မှာဆန္ဒပြနေကြပါလေ။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့မဆုမွန်ကပြောပြပေးပါမယ်ခင
်ဗျ။မြန်မာနိုင်ငံမှာအရက်သားဆိုးရွားတွေကိုဖန်စီပြီးတော့စစ်တပ်ကနေအာဏာသိမ်းလိုက်တာဒီကနေ့ဆိုရင်58ရက်မြောက်ဖြစ်သွားပြီဖြစ်ပါတယ်။ဒီစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြနေကြသူတွေကလည်းဇွဲမလျှော့ပဲဆက်ပြီးတော့ဆန္ဒပြနေကြပါတယ်။ဆန္ဒပြနေတဲ့ပုံစံကိုလည်းပုံစံမျိုးစုံနဲ့လုပ်နေကြတာမှာဒီကနေ့မှာတော့အမိုက်တပိတ်လို့ဆိုပြီးရန်ကုန်မြို့ကလမ်းမတွေထပ်မအမိုက်တွေကိုစွန့်ပစ်ထားပြီးတော့အာဏာရှင်စနစ်ကိုဆန့်ကျင်ခဲ့ကြပါတယ်။အကြမ်းဖက်ပစ်ခတ်တာတွေကိုရှောင်ရှားနိုင်မှုအတွက်စစ်တပ်နဲ့ရဲလုံခြုံရေးတွေနဲ့ထိတိုက်မတွေ့တော့ဘဲအာယုံဥတပိတ်နဲ့မနက်အစောပိုင်းတွေမှာအမိုက်တပိတ်လူမဲ့တပိတ်တွေကိုပြုလုပ်ခဲ့ကြပါတယ်။မင်းကမတ်လ29ရက်နေ့ကတေဆုံးသူ12ယောက်ထက်မနည်းရှိခဲ့ပြီးတော့တေဆုံးသူအရေအတွက်အတိအကျအတိပြုနိုင်မှုခက်ခဲနေသေးတဲ့တောင်တကုံမြို့နယ်မှာတော့56လမ်းစုံမှာမီးရှို့ခံထားရတဲ့အလောင်းတစ်လောင်းကိုအနီးဝန်းကျင်မှာနေသူတွေကမနည်းအစောပိုင်းမှာတွေ့ရှိခဲ့ကြပါတယ်တေဆုံးသူကဘယ်သူဘယ်ဝါဆိုတာမသိရသေးသလိုဘသူလက်ချက်ဆိုတာလည်းအတိပြုဖို့ခက်ခဲနေပါတယ်ဒါပေမဲ့အဲ့ဒီနေရာမှာညကလေးကစစ်တပ်ကလက်နက်တွေနဲ့ပစ်ခတ်နေတာကြောင့်ပြည်သူတွေဟာအိမ်မြင်ကိုမထွက်ရဲဘဲနေအိမ်ထဲမှာသာပုံအောင်နေရတဲ့အခြေအနေနဲ့ရင်ဆိုင်ခဲ့ရတာပါတောင်ငုံမြို့နယ်ထဲမှာဆန္ဒပြတပိတ်မှာရှေတန်းကနေပါဝင်ခဲ့တဲ့လူငယ်တချို့လည်းထွက်ပြေးတိမ်းရှောင်နေကြရပါတယ
်ဒီကောင်တွေတနေ့နဲ့စပစ်တာမဟုတ်ဘူးဒီလက်နက်ကြီးနဲ့ပဲစားစားရောက်ရောက်ချင်းပဲကားဝါရှင်းပြီးတော့ဟိုလောက်ပဲကြာမယ်9မိနစ်လောက်ပဲကြာမယ်သူတို့လူစီပြီးတာနဲ့တန်းပစ်လိုက်တာပဲကျွန်တော်အရှိကတိတ်ကလုံးဝပွင့်ချော်သွားပြီကျွန်တော်ဖိုင်းနေရင်းနဲ့တောင်မှလွင့်သွားတယ်ဒီလိုမျိုးတောက်လျှောက်သူတို့ဆက်တက်နေလားမသိဖြစ်ရတာလေတောက်လျှောက်ပြစ်တယ်ပြစ်ပြစ်လဲပြစ်ပြီးနောက်တော့တလုံးဆက်ထူတယ်မနေ့ကကျွန်တော်တို့56ပေါ့နော်လမ်းကောင်စရှူဖို့အတွက်ကိုလက်နက်ကြီး၄လုံးတော့တုံးသွားတယ် ောက်ချောက်မရဘူး။ညကတညာလုံးအိတ်ကောင်ပါလေ။တညာလုံးမအိတ်ကောင်ဆိုတာကတောက်ချောက်ပြင့်နေတာမဲမဲနေတာနဲ့ပြင့်မဲမဲနေတာနဲ့ပြင့်ဒီကောင်ကြီးဆဲတယ်။မင်းတို့မိုက်ကောင်ရှင်းတွေ့ခဲ့ငါလုံးဝသားတွေပါညာဆိုဆဲတယ်ပြစ်တယ်။အဲ့လိုမျိုးပေါ့။ကျွန်တော်ကလုံးဝဆောက်လို့မရဘူး။ပြီးရက်ွက်တွေရောမီးချုံးကြည့်ရဲ့။လမ်းပြစ်တယ်အဲ့လိုမျိုးပေါ့နော်။
ဒါကတော့မနေ့တုန်းကတောင်တကုံမှာဖြစ်ခဲ့တဲ့အခြေအနေကိုဆန္ဒပြသူတယောက်ကပြောပြခဲ့တာပါဒီကနေ့မနေ့အစောပိုင်းအထိမှလည်းဆန္ဒပြတဲ့သူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကပြစ်ခတ်ခဲ့တာတွေရှိပြီးနေ့လယ်နဲ့ညနေပိုင်းအချိန်တွေအထိလမ်းမတွေပေါ်မှာစောင့်နေပြီးထွက်လာတဲ့သူတချို့ကိုတားဆီးစစ်ဆေးတာတွေရှိပါတယ်လို့ကိုရိုင်းကြုံတွေ့ရသူတဦးက VOA ကိုပြောပြပါတယ
်ကျွန်တော်ညနေပေါ့ကျွန်တော်မြင်လိုက်ရတာကအမျိုးသမီးအရွယ်ဆုံးပေါ့အမှတက်ကြီးလိုက်နေပါမယ်အလက်လက်ပါမယ်လို့အမျိုးသမီးတွေကြီးကိုပဲအိမ်ထဲကနေခေါ်ထုတ်သွားပြီးတော့လေဒီထန်းခိုင်းတယ်ပေါ့ပြီးတော့ပြန်လို့ပြင်လိုက်တယ်ပေါ့အဲ့လိုမျိုးတရားလေးရက်ဘက်ကိုဝင်ဝင်သွားတယ်ဝင်ဝင်ပြီးတော့ဒီသနာကြတဲ့လူငယ်ပေါ့နော်လူငယ်၃ယောက်ရဲ့အိမ်ကိုဝင်ဝင်တယ်ပေါ့ဝင်ဝင်တကားတော့ရိုက်ချုပ်ပြီးဝင်သွားတယ်ပစ္စည်းတွေတော့ယူသွားတော့မရှိဘူးသူအဖမ်းပြီးတော့မသိရသေးဘူးမှာဟုတ်ကဲ့သွားတဲ့ခါမှာသူကဒီဆိုင်ကယ်သမားတွေကိုလမ်းပြီးတော့တားတယ်ပေါ့မှာတချို့ကတော့ဆက်ပြေးတယ်ဆက်ပြေးတယ်ဆိုလို့ချင်းလိုက်ပစ်တယ်မှာနောက်ကကျွန်တော်မျက်စိချင်းပါတယ်တရားတကြီးကိုလိုက်ပြတာထိတာထိတော့မထိလိုက်ဘူးတော့လိုက်ပြတယ်လိုက်ပြပြီးတော့ကျွန်တော်တို့ကဖတ်လမ်းထိပ်ကိုဒါလေးထွက်ကြည့်တာပေါ့ဖတ်ကြည့်တဲ့အချိန်မှာသူတို့ကင်းမုန်းဝင်ပြီးတော့ဘွားကနေပေါ်လာပြီးကျွန်တော်တို့ကလိုက်ပြတာကျွန်တော်တို့လိုက်ပြတော့ကျွန်တော်တို့ဝရုံးတော့ကနေထွက်ကြည့်ရတာအဲ့လိုနေသားရှိတယ
်ရန်ကုန်မြို့တွေကတချို့နေရာတွေမှာလည်းနေနေတဲ့အထိလက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်စစ်ဆေးဖမ်းဆီးတာတွေရှိနေပါတယ်အခုလိုမျိုးစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကဆန္ဒပြပြည်သူတွေကိုလက်နက်တွေတုံအင်အားတုံအကြမ်းဖက်ပစ်ခတ်ပြိုခွဲလို့တေဆုံးသူဟာ910ဦးထက်မနည်းရှိသွားပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ရဲ့မတ်လ29ရက်နေ့အထိစီးရင်မှာဖော်ပြထားပါတယ်ဒီအရေးအတွက်ကတော့ AABB ရဲ့ကောက်ယူရရှိထားတဲ့တေဆုံးသူအရေးအတွက်ဖြစ်ပြီးတော့စစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကအင်အားသုံးအကြမ်းဖက်လို့တေဆုံးခဲ့ရသူတွေဟာဒီထက်မကများပြားနိုင်နဲ့ဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်ရှင်
။မဆုံမုံတင်ပြပေးခဲ့တာပါခင်ဗျ။တရိုက်စီမှာခင်ဗျ။မြန်မာနိုင်ငံတော်စစ်ကောင်စီဆန့်ကျင်ဆန္ဒပြပွဲတွေအတွင်းမူဆယ်မြစ်ကြီးနားကော့တောင်စတဲ့မြို့တွေမှာလည်းဒီကနေ့တေဆုံးသူတွေရှိခဲ့ပါတယ်။နေဆုံးကဆန္ဒပြသတင်းတွေနဲ့စစ်တပ်ရဲ့ဖြိုခွင်းမှုတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မအေးတန်တာကျော်ကပြောပြပေးပါမယ်ခင်ဗျ။
ဒီကနေ့နေမျိုးတွေမှာလောက်ကြတဲ့ဆန္ဒပြပွဲတွေကရှမ်းပြည်နယ်မူဆယ်မြို့မှာစစ်တပ်နဲ့ရဲကဒီနေ့အစောပိုင်းပြစ်ခတ်ဖြုတ်ခွဲလို့အမျိုးသားတအုပ်တေဆုံးခဲ့ပါတယ်။ပြစ်ခတ်ရတဲ့အချိန်ဒီကိုမူဆယ်မြို့ကန်တအုပ်က VOA ကိုအခုလိုရှင်းပြပါတယ်
။မနေ့က10နာရီလောက်ပေါ့နော်။အဲကျွန်တော်တို့မူဆယ်မှာရှိတဲ့စစ်ပိခန်းနဲ့ဆန္ဒပြတဲ့အခွေတွေကိုသူတို့ရဲနဲ့စစ်တပ်အင်အားအများကြီးနဲ့ဖြုတ်ခွဲတယ်ဗျ။နောက်ပြီးနေရီဘုံလည်းပြစ်တယ်။ဖြစ်တော့ကျွန်တော်မူဆယ်အထက်ကနေကျောင်းသားမှာပေါ့နော်တယောက်ကိုသူတို့တနက်ကြီးကအစ်စ်ပေါ့ခေါင်းမှန်နေကြခေါင်းမှန်တော့ပထမတော့ဖီးကူပေးလို့ရတယ်နောက်ပိုင်းသူကြဆုံးသွားတယ်ပေါ့နော်အလောင်းကိုလည်းသူတို့ချက်ချင်းတကြူလိုက်တယ်ဆိုတော့သူကအလောင်းကိုလာလို့နေပါ냐ဖြစ်မှာသူတို့အတွက်သူအလောင်းကိုလည်းချက်ချင်းတကြူလိုက်တယ်နောက်ပြီးအခုကသေဆုံးခြင်းဟာမူဆယ်မြို့ရဲ့ဒုတိယမြောက်တီဆုံးခြင်းပေါ့နော်ဆန္ဒပြအဖွဲ့ရရတဲ့ဟာဒုတိယမြောက်တီဆုံးခြင်းဖြစ်ပါလိမ့်
ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလည်းဆန္ဒပြသူတယောက်တနက်ထိမှတေဆုံးခဲ့ရတာပါမလ29ရက်နေ့ကလေးကဆန္ဒပြပွဲတွေကိုနေတိုင်းပြစ်ခတ်ဖြိုခွဲခံနေရတဲ့ရန်ပူရက်ကွက်မှာဖြစ်ပါတယ်ဒီကနေ့မလ30ရက်နေ့မှာတော့အမျိုးသမီးငယ်တဦးတေဆုံးသွားတယ်လို့မြစ်ကြီးနားမြို့ကန်ကပြောပြပါဗျာ
မစ္စတာယောက်စဖုန်းလာအသက်23နှစ်ဆန္ဒရတဲ့တင်းတော့ကျွန်တော်မသိဘူးအခုတော့ဆက်ကြည့်ရတော့ကအဲ့တောက်ဆုံးသွားတဲ့သူရဲ့အနောင်ကိုတက်ကလိုက်မှာပြေးချင်လို့စားနေတယ်။အဲမှာပြင်းနေကဒီ PCC ရဲ့ဖိနဲ့အရင်ဖက်တွေကညင်နေတယ်။ဖက်သက်နဲ့အနောင်ကိုပြေးချင်ဖြစ်နေတယ်။ဒါပြီးတော့အဲဒီရန်ပူကိုသွားတဲ့တစ်ချိန်ကြီးစားရီကိုလည်းပြစ်ခံရတယ်ဘောနော်။အဲစားရတယ်ဆိုတော့ဘောနော်။28ရက်နေ့ဒီကနေဘောနော်အဲ့လိုဖြစ်နေတာ။အဲရန်ပူမှာဖြစ်နေတော့ကျွန်တော်ဒီခန်းမြစ်နာမြောက်ခံကဘာရောစားဘူးရက်ကတော့ကောင်းရကတော့လည်းခေါ်ဆန္ဒကြံပြနေကြတာစီနဲ့လုံနေရတော့တွေးလိုက်တယ်ကျွန်တော်လည်းဟုတ
်မြန်မာနိုင်ငံတောင်ပိုင်းကတနင်္သာရီတိုင်းဒေသကြီးကော့တောင်မြို့မှာတော့ဒီကနေ့မလ10ရက်နေ့မနေ့ပိုင်းကလေးကမြို့ရင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်အနည်းဆုံး3ဦးသေဆုံးပြီးတော့အများပြားဒဏ်ရာရရှိသွားတာပါထဝယ်မြို့မှာတော့မလ29ရက်နေ့ကလမ်းမပေါ်မှာစိုက်ကယ်စီးနေတဲ့စစ်တပ်ရင်နှန်းကပစ်ခတ်လို့စိုက်ကယ်ပေါ်ပါလာတဲ့သူအသက်18နှစ်အရွယ်မြို့သားတဦးဒီကနေ့ပဲကွယ်လွန်သွားပါတယ်အခုလိုမျိုးပြစ်ခတ်ဖြုတ်ခွဲနေပြီမလဲမြန်မာနိုင်ငံကမြို့ကြီးတွေသာမကနေမျိုးလေးတွေမှာပါပုံစံမျိုးစုံနဲ့စစ်အာဏာရှင်ဆင့်ကျင်ရေးဆန္ဒပြပွဲတွေကိုပြည်သူတွေကဆက်ပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်မန္တလေးမြို့မုံရွာမြို့တွေမှာစိုက်ကယ်တပိတ်လူမဲ့တပိတ်တွေဖြင့်လူကြီးတွေထောင်ချီပြီးတော့ဆက်လက်ဆန္ဒထုတ်ဖော်နေကြပါတယ်ဒါ့အပြင်ခင်ဦးဝက်လက်မင်းလှမကွေးဒဇယ်မလှိုင်ကောလင်းနဲ့ပဲခူးတို့မှာလည်းလူထောင်ချီလမ်းလျှောက်တပိတ်တွေဖြင့်စိုက်ကယ်တပိတ် ထိုင်တဲ့ဘေးတွေလည်းပြုလုပ်ကြပါတယ်။ စစ်ကောင်စီစံကျင်ရေးဆန္ဒပြပွဲတွေပြုလုပ်ထားကြောင်းစစ်တပ်ရဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြစ်ခဲ့ပြီးတော့တေဆုံးသူခုထိဆိုရင်တော့950ဦးထက်မနည်းရှိတယ်လို့နိုင်ငံရေးအကြီးအကဲများကကိုယ်စားရှောက်ရေးအသင်းကအချက်လက်ထုတ်ပြန်ပါတယ်။စစ်တပ်ရဲ့ကပြစ်ခတ်လို့တနက်ထိမှတေဆုံးသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေလည်းပါဝင်တယ်လို့တေဆုံးသူအများစုကလည်းလူငယ်တွေဖြစ်ကြပါတယ်ရှင
င်ကြက်ကိုပယ်လိုက်ပယ်ဖြစ်ကြောင်းမလ29ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်ဒီအကြောင်းကိုတော့ဗီဒီယိုသတင်းတောင်တိုင်းကိုင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာစစ်တပ်ကလည်းအာဏာသိမ်းတဲ့လောက်ရောက်ကိုလက်မခံပဲဆန္ဒပြတပိမောက်တဲ့သူတွေဟာလုံခြုံရေးတပ်ဖွဲ့တွေဘက်ကဖြိုခွင်းဖမ်းဆီးမှုကြောင့်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးသိမ်းချောင်လာတဲ့သူတွေလည်းရှိနေတာပါအဲ့ဒါလိုထွက်ပြေးလာသူတွေရောက်လာရင်လက်မခံဖို့မဏိပူရပြည်နယ်ဆိုရကမလ26ရက်နေ့မှာအမိစာထုတ်ပြန်ခဲ့ပါတယ်မလ29ရက်နေ့ကတော့ဒီအမိစာကိုမဏိပူဆိုရကပယ်ဖျက်ခဲ့ပါတယ်ဒါပေမဲ့ပရမညွန်ကြားချက်ထွက်ခဲ့ပြီးနောက်မြန်မာဘက်က80ရောက်လောက်ဟာနိုင်ငံနယ်ဇက်ကမိုးကြီးမြို့မှာအဲ့ဒီအထက်မှာတောင်းတင်နေခဲ့ကြတယ်လို့သမူးဒေသခံတို့ကပြောပါတယ
်။ဒီပုံပြင်းရတော့တို့ကတော့မောင်းထုတ်လိုက်ပြီဆိုတော့မှတပီရောမြင့်ချင်ရောတို့အလုံးကြီးမောင်းထုတ်လိုက်တော့မနီပူပြည်ရရနေရောနေဆက်မှာအတင်းရောလို့ကြည့်ရတယ်ဇော်နမဲတခြားမသိဘူးဒီပြည်ချင်းဖြစ်ပေါ်တော့ပြန်မဝင်ကြသေးဘူး။အဲ့တော့80ကျော်ဝင်းကျင်လောက်ရှိနေတယ်မယ်။ကလေးအပါဝင်ပေါ့နော်။ตรงนั้นตรุพกันนี่แหละทีโชบ้องๆไปนะยินงูลุกขึ้นเลยอะล่ะจังเลยเว้ยตรุดิบชั้นโอ้ว่าตั้งอยู่หมอวินติตะบอขึ้นมา
だใบแม้ปีกระยะบะตรงก็สกายไทตมุญุหมาสันนับยะหมู่တွင်ลงชုံยีตะแฟวินนี่ปิกัดหมู่จ่าตัญญายะหลู่3กูรอมณิปุระอินฟาเสยุหมาเสกุตะหมู่ขันอยู่เนี่ยแหละโลอินฟาญุนี่กูติ้งอ๋องก็ပြောว่าแ
หละโกมาเองคว้าไปมาเจนรู้ว่าดีมาลงชုံนี่ล่ะก็တရားရတဲ့၃ယောက်ဒီကစီးယုံမှာတင်းလာတာနဲ့အဲ့ဒါကတော့တမှုမှာဖြစ်တဲ့ဟာတွေပေါ့နော်တရားရတာ၃ယောက်ရှိတာ
လောလောဆယ်မဏိပူရပြည်နယ်ဘက်ကိုသိမ်းချောင်လာကြတို့အရေးအတွက်ကတော့သူကတိတိကျကျမပြောနိုင်သေးပါဘူးမြန်မာနိုင်ငံချင်းပြည်နယ်နဲ့ကပ်နေတဲ့အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ဘက်မှာလည်းမြန်မာပြည်တွင်းကလူသေဆောင်နေပါသိမ်းချောင်လာတယ်လို့မီဆိုရန်ခြေပြု NGO United for Democratic Myanmar အဖွဲ့အတွဲဖက်တွင်းမှုကိုရစ်ချတ်ကဆိုပါတယ်
ဒီဒီကအခုမြန်မာတိုင်းမရှိတဲ့ခါမှာတော့အခက်အခဲတော့ရှိတာပေါ့နော်ဒီကျွန်တော်တို့ထားတဲ့နေရာလေးတွေတချို့ကအဲ့တဲ့ပုံစံမျိုးနဲ့ပြည့်စုံတာလည်းရှိတယ်လေဒါပေမဲ့ဒါကရေရှည်အတွက်ကလုံးဝမဖြစ်နိုင်ဘူးလေဆိုတော့တို့တို့ရေရှည်အတွက်တို့စဉ်းစားတဲ့ခါမှာဒီလိုတော့မရှိရတာနေပြီးတော့တို့ရဲ့အဲ့ဒီနေရာပေါ့နော်နေရာပေါ်မှာရစီချီကင်လာဒီလိကင်လာအခုခုပေါ့နော်အဲ့ဒီပုံစံမျိုးတော့အစီအစဉ်တည်တည်နေပြီးတော့ကျွန်တော်တို့ညီမယ်ဘာဒီတော့ကျွန်တော်တို့တွန်းအားပေးနေတာဟုတ်လေအကြီးအကျယ်ကတော့ကမန်းချီတော့တပောင်းဝင်ကျင်လောက်တော့ရှိတော့ဘူး
မီဆူရန်ဘက်တိမ်းချောင်လာတဲ့သူတွေထဲမှာရဲတပ်ဖွဲ့ဝင်တွေလည်းအများပြားပါဝင်နေတယ်လို့ကိုရီချက်ကဆက်ပြောပါတယ
်ရဲတပ်ဖွဲ့ဝင်တွေကလေဒီအဲဆုံးမှာသူတို့ရထားတဲ့စင်ရင်အရဆုံးတော့150ကျော်တော့ရှိပြီနေဆက်ကဟာနဲ့ဆိုတော့500ထိတော့ရှိနိုင်တယ်တချို့ကတော့မိသားစုလိုက်လာတဲ့ဟာတွေရှိတယ်ဒါကမှအများသောအပြင်တော့တယောက်တည်းအဲ့လိုထွက်ပြေးလာကြတာများတယ်
NGO United for Democratic Myanmar ဖွဲ့ကနေရဲတပ်ဖွဲ့ဝင်တွေနဲ့သူတို့မီတာစုဝင်900ခန့်မီဆိုရန်ဘက်တိမ်းချောင်လာတယ်လို့ပြောဆိုနေပေမဲ့တီးခြားတီမပြုတ်နိုင်သေးပါဘူးစစ်ဘေးကြောင့်မြန်မာပြည်သူတွေကိုအိန္ဒိယနိုင်ငံဆိုရကအကူအညီပေးဖို့ညှဉ်းဆန်ရာကနေပြန်လည်လက်ခံကြောင်းထုတ်ပြန်လာတဲ့အပေါ်မှာခွန်နှုတ်တုံချင်းသတင်းဌာနအေဂျင်တာကိုရောဘတ်ကအခုလိုတုံ့တက်ထားပါတယ
်မနီပူပြည်နယ်ကတော့သူတို့အိန္ဒိယဘဟုအစိုးရရဲ့ဟိုအမိန့်အတိုင်းသူတို့လုတ်ခဲ့တာပေါ့လေပိုဘက်ကိုဝင်လာတဲ့လူတွေကိုပြန်မောင်းထုတ်တာမျိုးတွေလုပ်တယ်ဟိုအဝယ်မခံဘူးပေါ့လေဆိုတော့အဲ့လိုမျိုးတာစီမှုလုတ်ခဲ့တယ်ဆိုတော့ဒီကိစ္စပေါ်မှာတော်တော်လေးဟိုလူခွေကြီးချီတော့ရတယ်ပဲတကြည်ဒါနိုင်ငံရေးချီမီကြောင့်ဒီလိုမျိုးအတင့်တွေဆွေးနွေးတော့မှုလို့ပိုဘက်ကိုပြီးပြီးတော့ခိုးလုံရတဲ့သူတွေကိုဒီလိုမျိုးပြန်မောင်းထုတ်တာတော့တကယ်ပဲလူတာစီစာနာမှုဟိုမရှိဘူးဆိုပြီးတော့ပြည်တွင်းဝေခါမှုတော်တော်များများရှိခဲ့တယ်ပေါ့လေအိန္ဒိယမီဒီယာတချို့ကလည်းရေးသားမှုတွေရှိလာတယ်အဲ့ဒီရဲ့ကြက်တွေကြောင့်လည်းဒါမနီပူအစိုးရကတော့သူရဲ့အဲ့ပြန်ပို့မဲ့ကိစ္စကိုပြန်ရုပ်သိမ်းတယ်လို့ပဲထင်ပါတယ
်စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်နေကြသူတွေကတချို့အခုလိုအိန္ဒိယနယ်စပ်ဖက်ကိုရောက်ရှိလာနေတယ်လို့ကရင်မျိုးရင်းစည်းရုံး KNU ထိန်းချုပ်ရနေမြေဘက်ထွက်ပြေးသိမ်းချောင်နေကြသူတွေလည်းရှိနေပါတယ်ခင်ဗျာ
နိုင်ငံအင်တရင်ပြပို့ခဲ့တာပါခင်ဗျာ Tering bebu jadi go nasin jaya api mara aku upas yang tensen ni jaya enggak niya sekawan isi singgo tensi api bau me. Cempi ni matu bi miu ha lu uye le daun daun ma pide miu demiu pi bi me. Lesi cinti si anak temu sanjing kangwa bi demokrasi ye daun sura sanab ya wari. Teni mahu teni ne sini rau me lu korang pawan itu tu ga view go piu bane. Pilangsi lu toku zapiu komiti CRPH ka kantare. Kula ta mega atu tandama tauta sasaya zati meni. Matu bi miu ye lesi cini de cang lonyo ye ya mi topo piolo miya le miu gan sanabia tu tu go kujo jo tinga setu mi miang tawar kena.
Di kini yang kini si jare tu wanda bare ceno view esunu ke ma bawon suni bare tu lebe Jesus di mare kena. Sulo ceno
Jesus di mare.
Tepat mau so ku tekong ni ne sali aw ku tekong ni la lesi ni mana yang cini ma Edwi mili madrin junior cini ka belum niya cini badle, terin mari terin julu yo jani badi ya la.
Alam, cuma nak khusi ya tuan. Terin julu iya ni terlalu jare cini di curi mana sih. Nanti curi maga le terin mari apa di jumla soya anak benga oh kan ini iu ya apa ini mana terin mari cawang tenang lu cini tu. Nau terpa ingaro itu di guna kuah le. โอ้ตัวนี้ก็ตัวนี้รู้สิเนี่ยโอ้ตัวนี้ที่มีน่ารู้เยอะตัวก็รู้ป่าตัวเมื่อสุดเลยส่วนที่เรื่องของการเลยตัวนี้มาเรียมากาที่ก็สิ่งของมุกคู่จันนรุมาเล็บจูบีเนี่ยเลยแต่จะเช็คบ่เนาะนอกจากเช็คกับอะไรสุดแล้วตัวนี้มาเรียกูจันนรุว่าโอ้เราที่ก็จันนรุกับเรื่องลูกพี่ไหนมาเลยทุกที่โอ้ตัวนี้ฐานะเลยก็เราที่กับเรื่องลูกพี่ไหนมาเลยแต่สัญญาฐานะสัญญา ไปซีเจอกับเราการเป็นลูกพี่นายมาเลยเชื่อฉันรู้มาลงมาประมาณอเมริกันจะมีชีวิตฉันรู้ว่าเรามีเวทีนี้อยู่จ้าเลยมีเวทีนี้อยู่จ้าเลยสิมาอะไรแค่กูฉันรู้ว่าเช็คหน้ามูกูอย่าให้ฉันรู้ว่าเวสต์จูเนียร์กูโอเคส่วนลุลล่าตัวเดือนนี้มันยังเอียร์จูไอจีเอฟป่ะเนาะไอจีเอฟก็ดีฉันรู้น่าเลยแล้วฟีฟอยล์ที่ยังนี่เสียหน้าเต็มบีน่าไปมาเพื่อดูฉันรู้น่าเลยว่าเลยฮุบบาล่ะเนี่ย
เอาไปกันเนี่ยเจ้าหน้าที่เสียหน้าเต็มบีน่าไปมาดีตรงนี้มาดีกูพี่ไม่พูดลงรายละเอียดมาเจ้าหน้าที่เนี่ยเป็นผู้ป้องสมมติเนาะเจ้าหน้าที่ยกตั้งชิมเอเจ้าหน้าที่ออนไลน์นี่เลยชิมตรงนี้ได้เลยชิมอะไรมาชิมเนี่ยเป็นป้องสมมติชิมที่ตรงนี้มาดีก็ตรงนี้มาดีสูบดอกพวกสีทาราบขึ้นเนี่ยดีดีกว่าอยู่เจ้าก็เป็นลูอยู่เจ้าเนี่ยดีกว่าที่ดูพวกสีอะไรกันเนี่ยโอเคเจ้าหน้าที่อยู่เจ้าก็เรา อุดิเจริญยาดอทาราเนี่ยปนอปงจะมีโอ้ได้ไหมอธิการอยู่เจ้าก็นักคุโรพิโอลยานเนี่ยตะคุกการอ๋อเจ้าหน้าที่เลชีเซตตะการเนี่ยบิดออาณาเต็งนาโอ้เจ้าหน้าที่ตะเนนมาเรียนเนี่ยเจ้าหน้าที่ลงลงนั่นมาข่าวสุราเจ้าชีเดนั่นคือว่าเจ้าหน้าที่เซอาณาเต็งกาลามาเต็งนมาเรียนเต็งจ้าตัวละคนเต็งยี่ตาคุณเนี่ยปัตตาบิดอชกเชลารามันเนี่ยโอ้เจ้าหน้าที่นั่นมาข่าวบุเจ้าหน้าที่ดาวโกตองนั่นเนี่ยปนอโอ้เจ้าหน้าที่เจริญยาเนี่
င်ပတ်တွေအတွင်းမှာပေါ့လေစည်နှမတွေကြားထဲမှာတဘောရာကွဲလွဲစရာကိစ္စလေးတွေကျွန်တော်တို့လည်းကြားခဲ့ရတယ်အဲ့ဒါကဘာလဲဆိုတော့ဒီစစ်ကောင်စီကလုပ်တဲ့ဒင်းစားရှင်းလင်းပွဲကိုတက်မယ်မတက်ဘူးဆိုတဲ့ကိစ္စဟာလားနော်စစ်ကောင်စီစီကနေပြီးတော့တရင်ရယူမယ်မရယူဘူးဆိုတဲ့ကိစ္စဒီနေရာမှာတချို့ကလည်းပဲစစ်ကောင်စီကနေပြီးတော့ရတဲ့တရင်တွေကတရင်မှန်မဟုတ်ဘူးအဲ့တော့ဘာမှတရင်ယူနေစရာမလိုဘူးအဲ့တဖက်ကအမြင်အားကြတော့လေပဲဘာဖြစ်ဖြစ်တရင်သမားကတော့တရင်သမားအလုပ်ပဲလုပ်ရမှာပဲဟလာတရင်ရှိရင်ရှိတဲ့တရင်ကိုရေးရမှာပဲစစ်ကောင်စီကပေးတာမို့လို့ဘယ်သူကပေးတာမို့လို့ဆိုပြီးတော့မရှောင်သင့်ဘူးဆိုတဲ့အမြင်မျိုးနဲ့ပေါ့နော်အဲ့ဒါမျိုးတွေကျွန်တော်တို့ကြားခဲ့ရတာရှိပါတယ်ဆိုတော့လက်တွေ့ဒီထဲမှာရှိနေတဲ့အခုကိုတက်ခေါင်လင်းတို့နောက်အခု IJF2 အနေနဲ့ရောဘယ်လိုဒီပုံမှာဘယ်လိုသဘောထားရှိပါသလဲကိုတက်ခေါင်လင်းအရှင်ပြောပြပါလား
ကျွန်တော်တို့ကပထမဆုံးကျွန်တော်တို့ကစဉ်းစားလိုက်တာကဟိုစစ်ကောင်စီကကျွန်တော်တို့ဒေသရှင်တွေလုပ်ခဲ့အခါမှာကျွန်တော်စစ်ကောင်စီကိုဒေသရှင်တွေကတက်မယ်ဆိုရင်ကျွန်တော်ကအသိမှတ်ပြုရရောက်မယ်ဟုတ်ချက်နောက်တစ်ချက်ကပါသူတို့စီကရောကျွန်တော်တို့တကယ်ကောကျွန်တော်တို့မေကွန်းကောင်းကောင်းနဲ့မေးတယ်ဆိုရင်နဲ့ဖြစ်ကြတဲ့အခုစစ်မှန်လို့ကျွန်တော်တို့ညံ့မှာမလားဆိုတော့ဆန္ဒကကျွန်တော်တို့ဒီမှာအတီးအဲ့တော့ကျွန်တော်တို့ကတော့ဒီဘိုက်ကောက်လို့တော့ပေါ့နော်ဒီစစ်ကောင်စီရဲ့ဒေသရှင်တွေကဒီကျွန်တော်လုံးဝမတက်ဖို့ကျွန်တော်ဘိုက်ကောက်လုပ်တယ်ဒါပေမဲ့တချို့သောသတင်းဌာနတွေကတော့တက်ကောင်းတက်မယ်။အဲတက်ကောင်းနဲ့တက်ခဲ့ပါလေ။အဲ့ဒါကိုလည်းကျွန်တော်တို့ဟိုအဖက်ကနေတော့ကျွန်တော်တို့က social punishment ပုံစံမျိုးမဟုတ်ပင်မဲ့ဒါတော့ကျွန်တော်တို့ကန့်ကွက်တယ်ဆိုရဲဟာမျိုးတော့ကျွန်တော်တို့ဟိုကိုယ့်ရဲ့ personal အနေနဲ့ကျွန်တော်တို့လုပ်ခဲ့ကြတယ်။ဒါကကျွန်တော်တို့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကိုယ်နဲ့ကိုကအတိတ်မှပြုတ်ကကျွန်တော်တို့ရောက်သွားမလားဆိုရဲ
ဆိုရင်စေကတော့ကျွန်တော်ဒီမှာအများကြီးရှိတဲ့အတွက်ကျွန်တော်တို့ကလုံးဝအဲစက်ကောင်စီရဲ့တင်ပြခြင်းတွေမလို့လုံးဝမတက်ဖို့ဒီလိုဖြစ်ရင်သူတို့ရဲ့အားတွေကိုကျွန်တော်လုံးဝအတိမတ်မပြုတ်ဖို့အတွက်ကိုကျွန်တော်တို့ကပဲကောက်လုပ်ပါမယ်။ဟုတ်။အဲဒီအပြင်နဲ့ရောဒီရောဘယ်လိုပေါ်တာရှိတယ်ခင်ဗျ။ဒါမှလည်းကျွန်တော်ရဲ့နောက်တဲ့စဉ်းစားချက်တစ်ခုပေါ့နော်။ဒါကမယူတော့ရောမိကုမမိတော့
ဟုတ်ကဲ့အာကျွန်တော်တို့ဒီစစ်ကောင်စီရုပ်တဲ့တရင်သာရှင်လေးဝယ်မှာဟိုတပင်းတမားတွေရှားတယ်မှာအယူဆပေါ့နော်နောက်အာခုနကဘယ်လိုခံယူမလဲဆိုတဲ့အပိုင်းကအာကွဲတာတော့တကယ်လက်ရှိအရှိတရားပဲပေါ့ကျွန်တော်တို့သွားယူတယ်သူတွေလည်းယူကြတယ်အာသွားမယူဘူးအာစစ်ကောင်စီကိုအတိမတ်မပြုတ်လို့ဆိုပြီးတော့ white out လောက်တာလည်းလောက်ကြတယ်ဒါကဟိုကျွန်တော်အမြင်ကတော့ဟိုတရင်သမားတယောက်ချင်းစီရဲ့ခုနကခံယူချက်နဲ့နောက်တစ်ခုကတိုက်ကြဲခံယူချက်ဆိုတဲ့နှစ်ခုကြားမှာကျွန်တော်တို့ဟိုစဉ်းစားရတဲ့အချက်တွေပါလာတယ်ပေါ့နော်အာစစ်ကောင်စီကဥစ္စာကိုကျွန်တော်တို့သွားမယူဆိုရင် information တွေကမရဘူးဆိုတဲ့ဟာမျိုးကလည်းဒါစဉ်းစားတတ်တာရှိကိုရှိတယ်တစ်ခုကတော့အာစစ်ကောင်စီကသွားမေးရင်လည်းဖြေမှာမဟုတ်ဘူးဖြေချင်တာဖြေမှာသွားမေးရင်လည်းသူတို့ကိုအတိမတ်ပြရပဲကြားတယ်ဆိုတဲ့စဉ်းစားချက်မျိုးရှိတယ်အဲ့တော့ကျွန်တော်တို့ကတော့ဒီ IGF အနေနဲ့အဲ့ဒီအချိန်မှာတော့ခုနကသတင်းတော့ရောက်ယူခြင်းမယူခြင်းကိုကျွန်တော်တို့သွားယူပါလို့လည်းမတိုက်တော့ဘူးကျွန်တော်တို့မယူပါနဲ့လို့မတိုက်တော့ဘူးအဓိကကကိုယ်တူချင်းကတကောက်ဘယ်လိုစဉ်းစားသလဲဆိုတဲ့အချက်နဲ့ခုနကကိုကကိုစားပြုထားတဲ့မီဒီယာတိုက်ခဲ့အာစဉ်းစားချက်ဆိုတဲ့ဟာမျိုးမှာကျွန်တော်တို့အငြင်းမပွားစေလို့ပေါ့နော်အဲ့တော့ဟိုတစ်ဖက်ကစဉ်းစားရင်လည်းဟို bike out လုပ်တဲ့သူကလောက်တာမှန်တယ်အာတစ်ဖက်ကစဉ်းစားရင်လည်းကျွန်တော်တို့ဒီတရင်သွားမယူရင်ကျွန်တော်တို့ရဲ့မိပိုင်ခွင့်ဆုံးရှုံးသွားမလားဆိုတဲ့စဉ်းစားချက်တမားရသွားယူတဲ့အတွက်တချို့ information တွေကိုကျွန်တော်တို့သိလာတာတွေလည်းရှိတယ်ပေါ့နော်အဲ့တော့ဒီပေါ်မှာတော့ IGF အနေနဲ့ကတော့ခုနကဟိုအဖွဲ့အနေနဲ့ကျွန်တော်တို့သိကြားဟောတော့မရှိဘူးဟိုကျွန်တော်တို့မခံမပြောလို့ဘူးပေါ့နော
်ဆိုတော့မတ်သူစာကလေလူတင်တော့တယောက်အနေနဲ့လက်ရှိလာမြေမှာလက်တွေ့တင်ရယူနေတဲ့လူတယောက်ဆိုတဲ့အခါကျတော့မတ်သူစာဘယ်လိုအခြေအနေရှိလဲတင်ရယူရတဲ့အခြေအနေကတင်ရယူလို့အဆင်ပြေနေပါသေးရဲ့လားဘယ်လောက်ထိအခြေအနေတွေကစိုးနေပါသလဲခင်ဗျ
အဲတေချာတာတခုရောဒီလက်ရှိပေါ့နော်ရက်ွက်နေတီတူတွေမှာသူတို့မှာထိတ်လန့်ကြောင်းဝင်မှုတွေရှိနေတယ်အဲ့ဒီတော့သူတို့အနေနဲ့ဟိုအပြင်ရနေပြီးတော့ပေါ့နော်တိုက်ရိုက်ဒီတိုင်းပဲလာတဲ့သတင်းရင်းသမားတွေဆိုရင်သူတို့အတွက်ယုံကြည်မှုသူတို့မှာဟိုခက်ခဲနေတဲ့နေသားမျိုးတွေ့ရတယ်ကျွန်မတော့ဒီနေ့တောင်တကုံရောက်နေတယ်ဒါပေမဲ့တောင်တကုံကဒီမှာကမလာခင်ကလေးကဟိုတောင်တကုံကရက်ွက်နေတီတူတွေကိုကျွန်မတောင်အရင်ဆုံးကွန်တက်လုပ်တယ်ပေါ့နော်ကွန်တက်လုပ်ပြီးတော့သူတို့ရဲ့အနေထားတွေကိုကျွန်မယင်မေးတယ်ပြီးတော့သူတို့အနေနဲ့ကျမလာမယ်ဆိုရင်သူတို့အတွက်အဆင်ပြေနိုင်လားပေါ့နော်ဘယ်လိုနေထားမျိုးတွေရှိတယ်လုံခြုံရေးအနေနဲ့သူတို့ဘယ်လိုဆောင်ရွက်ပေးနိုင်လဲဆိုတဲ့ပုံစံမျိုးနဲ့ကျမအရင်ဆုံးချိန်တယ်ချိန်တော့သူတို့အနေနဲ့သူတို့ရဲ့အနေထားတွေလက်ရှိဘယ်ချိန်မှာလာလို့အဆင်ပြေလောက်တယ်ဘယ်ချိန်လမ်းဆိုရင်တော့အဆင်ပြေတယ်ဆိုတဲ့ပုံစံမျိုးနဲ့တော့လက်ရှိပေါ့နော်ကျမတောင်တကုံထဲမှာဒီတမနာလုံးကျမသွားလို့ရနေသေးရပေါ့နော်ဒါကတော့ရက်ွက်နေပြည်သူတွေကကူညီပေးမှုပါသူတို့ကအချင်းချင်းနေမြေလဲကျွမ်းကျင်နေချင်းချင်းချီးစက်မှုလဲရှိတာဖြစ်တဲ့အတွက်အဲကျမအနေနဲ့ဒီနေ့ကတော့ဟိုသွားတော့ယူတော့ယူอยู่ท้าพี่ดีกว่าเนาะ
โอเค
ไอ้เราจะมา2 3นี่แหละสิโอเคนี่พี่โอเค
สรุปลูรีเนี่ยอธิกซูยิ่งเจ๊กก็ตาญาขึ้นนี่ก็เลย
เอ๊ะด่าจม้าอเมนบ่เนาะลูรีก็ตรุอปอมาโหอธิกก็ลูรีเนี่ยซูยิ่งหมู่ก็บ้าจ่องเลยสรุปจม้ารู้ผู้มลินบอกให้เหมี่ยวรี MR TV ก็นี่ภิยอถ่วยนี่ได้อัจฉะนี่อกงลงก็ลูรีဖြစ်နေတဲ့ဟာနဲ့လုံးဝတလွဲဖြစ်နေတယ်။အဲ့ဒီတော့သူတို့ရဲ့လက်ရှိဖြစ်နေတဲ့အခြေအနေကိုမြောက်ပြည်လိုမျိုးမီဒီယာတွေကပုံမှားပြီးတော့တင်ကြမှာသူတို့အရန်စိုးရိမ်နေကြတာ။အဓိကသူတို့ရဲ့စိုးရိမ်မှုကအဲ့ဒါဖြစ်နေတယ်။အဲ့ဒီတော့သူတို့ရဲ့သတင်း information တွေတကယ်အစ်စ်မှန်သူတို့တွေကြောက်ရွံ့နေတယ်။ဒါပေမဲ့သူတို့တွေရှိတဲ့ရရပစ္စည်းတွေနဲ့သူတို့မှကာကွယ်နေရတယ်။ဘာဖြစ်လို့လဲဆိုတော့သူတို့အတားအဆီးတွေကိုတောက်လျှောက်လုပ်နေတယ်။အဲ့ဒီအတားအဆီးတွေလုပ်နေတာဟိုတစ်ဖက်ပေါ့နော်။ဟိုစစ်သားတွေကိုတိုက်ခိုက်ဖို့ဆိုတာတက်သူတို့ကိုမချစ်အောင်လို့ကာကွယ်နေရတဲ့နေထမ်းမျိုးပါ။အဲ့တော့တခါတလေကြရင်ယောက်ျားတို့မြမအတန်တို့မှလာလိုက်တဲ့နေသားကပြည်သူတွေကပြန်ပြီးတော့ဟိုစစ်သားတွေကိုဒီလိုမျိုးအကြမ်းဖက်လှုပ်ဆောင်နေရဲဆိုတဲ့ပုံစံမျိုးတွေလာလာနေတော့သူတို့မှအဲ့ဒီစိုးရိမ်မှုတွေရှိတာအဲ့ဒီစိုးရိမ်မှုကြောင့်ပဲမီဒီယာတွေလာတဲ့ခါကျရင်ငါတို့ရဲ့အချက်လက်တွေကိုဒီလိုများပေါ်ပြမလားဒီလိုများလုပ်မလားဆိုတဲ့စိုးရိမ်မှုတွေကြောင့်သူတို့မှဟိုအခက်ခဲတွေ့နေတာပေါ့နော်ဒါသူတို့ရဲ့အဓိကအခြေခံခက်ခဲပါတယ်ဟုတ
်ဟုတ်ကဲ့ဆိုတော့ဒီကနေ့မသူစာအဲ့ဒီဘက်ရောက်တဲ့ခါကျတော့ဟုတ်ကဲ့ပြောကုန်တယ်ကောင်း
အဲ့ဒီမှာကျွန်တော်တို့ခုမြောက်ပြည်လိုမြမအတန်တို့လည်းကျွန်တော်ကသတင်းသမား PP ကျွန်တော်တောက်လျှောက်ရှိပါတယ်။သူတို့ထုတ်တဲ့ရုပ်သံတွေတချို့ဓာတ်ပုံတွေကကျွန်တော်တို့ဒီရဲအနောက်ကနေပြီးတော့ရိုက်ထားတဲ့သ ยากูจะปุ่งนี่ปาดลูปีดูดีก้านี่ปีดอนอกก้านี่ใหญ่ทารันยากูจะปุ่งนี่ปาดละก็ที่จะเป็นน้ำเชื่อมเลยกูจนนั่นตีน้ำเลยปีดูดีก้านอกก้านี่ใหญ่ทารันสุดละก็ตัวเจ้าหนูก็ใหญ่เด็ดเด็ดบุษราทาบาร์ดสุดละจนนั่นว่าเจ้าหนูก็นี่ปีดอนนั่นรู้ว่าเทนไลน์ปีดอนเจ้ากับมันนั่นเทนไลน์เจ้ากับเด็กจะปุ่งนี่มาพบเป็นเนี่ยปีดูดีก้านี่ก็จอมเอสตรีจีเทนไลน์คือการเนี่ยเจ้าเนี่ย โอ้เดี๋ยวนี้พี่ก็ชนะที่อะไรเนี่ยโอ้สุดที่ก็คืออันนี้จาร์เรมาบุตรุรีก้าโอ้โอ้พอลาเร่จับปงนี่จบจังหวะตัวอาหมีบริกรมาจังหวะตัวนึงจะตานี่เนี่ยข้าจะรู้อะไรก็พี่ดูเนี่ยโอ้ยงจิมูกาชนะมีใจประมาณเนี่ยจะโตลิ้วโอ้ตอนนี้อาทิตย์อันนี้อาทิตย์สี่อาทิตย์นะดูจาร์เรก้านี่พี่ดูจาร์เรก้านี่พี่ดูเปลี่ยนใจทาร์เรปงนี่เช่นนี่ละบ่ฮัลโหล
เอาไปเนี่ยดูจาร์เรก้านี่พี่ดูไปดูก้ากงมูใจทาร์เรโอ้
จะนั่นเราแบบพี่ออกมาจะนั่นเราดียาวยาวมาแต่เนี่ยพี่สวยอ่ะตัวก็รีวิวตัวเย่ที่เล่าชาเรื่องลูกเรียบเลยจะกูได้ก็ลาโร่ชุดยอดอืมสรุปเมื่อตัวจะดีกันตัวอะไรชิ้นนี้ก็เป็นลูกเนี้ยสีบาลเลยเป็นเราต้องสู้นี่บาลเลยอะไรประมาณเออแล้วสีบอลอะไรดีกันตัวอะไรชิ้นนี้จะมาพูดมันเล่นเดียวมันจะมาคุณนักสติยากกว่ากูยาวเลยอะไรมาพี่ดูเลยเนี่ยเราเนี่ยกลัวว่าเราอยู่มุมเสียด้วยอะไรพอเราเลิกเราตัวเนี่ยยังสีบีนักสัตย์เชียนนี
崩溃比都是你啊你他这种。都是马高龙啊张金鸟几百几年啊刘真所你不是刘真所的你牛里也都是新年啊。他们没我这么多的顾客刚那个地道干巴拉皮的都是青年区上不都是地的哎呦啊他个媒体啊吧说。他们没他们有媒体啊吧说比较地道干没事被来的起码刘真是假的。都是你龙里啊的用金木啊这边别人带药来的。哎呀地道干青年区上不不嘛你啊目的你那么的。阿拉昨天啊，你比如他也出新闻啦，什么 media 吧，咱那种 media 吧，表来说啥的，你看你啊，你这新多的 media 说，啊，亲出新闻，我管得干 media。比如来什么地面说新闻，他炒票你嘞，你他没有对啊，你对啊，可能人家在炒不呢，什么多啊嘞，多比如打，湖北什么电要打，湖北那边叫人，多啊咯，地道上公路啊，哦，人家嘞嘛，地方嘞拉比说呢，公路崩的呀，啊，亲你啊嘞。公里啊，都嘛系列，你他那那的叔叔那边苦干没包，那老李瓜里改没有？他们老李瓜里咋改呢吧？都是天天去亏，没家家了，伢的，反正我说公里啊，等那里那边的，我一样的啊，啊，我一样的，都是上上人家家，是了。不光你大儿子呢，公路人家还的嘛，公路苦着苦啊，刚来丢的丢的那上了，哎，丢的丢的呗，别看你了。俺都上了对了呢，我记得是了。第二个你妈一的，所以没管眼睛你，他们那什么内看你那多嘞，内看小人嘞，明天巴拉，明天巴拉，是了，都是内龙的啊。มันต้องการเนี่ยเราพูดอีกอ้าวเนี่ยเราไม่โอเคละถ้าเป็นมีเดียอะไรจะมาอะไรจะมามีเดียเช่นนี้จะมาเป็นอะไรเปล่าไปรู้เรื่องไหนเนี่ยจะมาเราไปรู้ท่าทางอะไรสิเดี๋ยวสัตว์รู้เปล่าเปล่าอย่างเช่นชัดเจนไหมเราตัวเองกูยิ่งมีความไม่ถูกต้องชัดเจนจังเลยจะมาเราก็พาวพิวอะไรสักแต่ไหนจะมีอะไรกันที่เดี๋ยวสัตว์รู้มาสักพูดเนี่ยเรื่องเขยนี่อะไรอะไรที่รู้จะมาเนี่ยจะมาการมีเดียว่าถ้าเป็นจะมาการที่เช่นนี้กูจะเกี่ยวกับจริงจังไม่มีเดียที่เดี๋ยวจะมาไม่รู้ยังไม่หนาวมาเลยจะมาไม่พอแต่ไหนทำยังจะบอกมาสเตอร์ไปว่าสูบยาจะมาเราก็ดูเลยตัวเองรักขนาดไหนไอเดียนี้สูบมาสเตอร์ได้ยูแล้วเลยที่ทำยังอะไรมาชีเดียร์ได้กันเนี่ยก็เรามาสเตอร์ได้จากใครเนี่ยเจ้าจะน่ากันตัวมีเดียก็แต่เช่นอันนี้รักขนาดจูดเลยสูดเลยนี่ทำอยู่ด้วยอะไรถ้าเป็นมาอันนี้มีเดียยงจิมัวเลยพาลัวเลยสูดเดียร์ได้กันเนี่ยกูนี่มาบุบยงจิมัวบุบเนี่ยน่าด้วยอะไรแต่ละที่บอก
โอ้มาดูจ้าไอมาที่ที่ใครจะสูบเนี่ยบัดดูยอมาดูจ้าเราที่ตีทายาบัดเลย
จะมาบ่เนาะที่ไรจะที่ไรจะชงก็เยอะไรเองตอนนี้อันนี้ตอนนี้แต่ยังคนนี้แต่ยังคนมาดูที่นี่อะไรเราจะมาที่กันที่จริงเนี่ยนี่อะไรอยู่จะมาเห็นรู้ตัวอะไรคนนั้นสติไม่รู้ว่าส่วนใหญ่ดีบ่จะต้องนับปั๊บแล้วชีวิตสไนปาร์เนี่ยบอกว่านี่ที่ขยันอะไรสุดเลยเราชอบตั้งท่อนี้เนี่ยจะมาอยากเด้อชอบตัวตัวเบี้ยจะจะอยากที่มันหน้ามาบ่เนาะที่ต้องใจเย็นนี่มันหน้าจะมาแล้วจะชอบก้าวอะไรรู้เยอะเลย
สรุปดีIGF ပေါ်လေလို့တော့တရင်မမြအင်အားစုအပြင်ဂျန်နေဟလာတရင်သမားအစုအဖွဲ့တွေလည်းရှိကြပါပါပဲဆိုတော့ဒီအစုအဖွဲ့တွေအနေနဲ့တရင်သမားတွေကြုံနေရတဲ့အခက်အခဲအကျအတဲစသဖြင့်ဒါတွေကိုရောဘယ်လူများဖြေရှင်းပေးနိုင်မယ်နည်းလမ်းရှိပါလဲခင်ဗျအ
ာလက်တလောပုံမှန်လည်းပြောရရင်တော့အာကျွန်တော်တို့က IGF ဆိုတာကဒီစစ်အာဏာသိမ်းပြီးမှဖြစ်လာတယ်ပေါ့နော်ဟိုကျွန်တော်တို့မရှိခင်မှာလည်းအာတီချာမီဒီယာအဖွဲ့အစည်းရှိကြတယ်အဲ့တော့လည်းကွန်ကြီးကြရပေါ့နော်အခုကြပြန်တော့လေဟိုကျွန်တော်တို့ IGF နဲ့တခြားမီဒီယာလည်းရှိနေအဖွဲ့အစည်းတွေရှိနေတော့မယ်သို့တော့ဟိုဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့ဟိုသတင်းသမားတွေပေါ့မြေပြင်သတင်းသွားယူတဲ့အချိန်မှာကွန်ကြီးတာပဲဖြစ်ဖြစ်ခုနကကျွန်တော်တို့တွေဒီ လွတ်တန်းတရင်တော့တွေပေါ့နော်အဲတရင်တော့တွေကိုခုနကတရင်တော့ကြရအောင်လုပ်ပေးတာဖြစ်ဖြစ်လုပ်ပေးနေတာဒီကျွန်တော်တို့မီဒီယာအဖွဲ့အစည်းတွေအနေနဲ့လုပ်ပေးနေတာမျိုးတွေကျွန်တော်တို့မလုပ်ရမလုပ်ကြဘူးပေါ့နော်အာလုပ်ဖို့လည်းခက်ခဲတယ်ဆိုတဲ့အနေအထားမျိုးမှာတော့ရှိတယ်အာကျွန်တော်တို့ကိုညီတဲ့ဆိုရင်တော့မှကျွန်တော်တို့က individually ပဲပေါ့အာကိုယ်စီကနေပြီးတော့အရင်နေ့တည်းသူဘယ်သူခက်ခဲလဲခက်ခဲရင်ကျွန်တော်တို့ဘယ်လိုကိုညီလို့ရမလဲဆိုရဲခုနကစုပေါင်းအင်အားနဲ့ပဲတွားတာများတယ်ကျွန်တော်တို့အဖွဲ့အစည်းတွေအနေနဲ့နာမည်ခံပြီးကိုညီတာမျိုးကကျွန်တော်တို့လက်ရှိအနေအထားမှာလုပ်နိုင်တဲ့ဟာမျိုးလုံးဝမရှိသေးပါဘူးခင်ဗျဟု
တ်ကဲ့ကိုထက်ခေါင်လင်းကိုထက်ခေါင်လင်းကဟိုဟိုတိုင်းဟလာတင်းသမားတူးနေနေကြတော့ကိုထက်ခေါင်လင်းအကူအညီတွေကိုဘယ်လိုလုပ်ကြရင်တင်းသမားတွေအတွက်အကူအညီပေးတဲ့နေရာမှာထိရောက်မယ်လို့ကိုထက်ခေါင်လင်းကိုတိုင်းမြင်တယ်
ကျိုးတဲ့ကျွန်တော်တို့ပထမဆုံးလုပ်တင်တာကတော့ကျွန်တော်တို့ဒီတည်င်းသမားတွေကိုကျွန်တော်တို့ကမြေပြင်ဖွင့်ဆင်းတဲ့အခါမှာလိုအပ်တဲ့ equipment safety equipment တွေရဲ့ဟိုနောက်တစ်ချက်ကဟိုခုကကျွန်တော်တို့တိုက်တွေလည်းပိတ်လိုက်တယ်တိုက်တွေသာပိတ်လိုက်တယ်ကကျွန်တော်တည်င်းသမားတွေကကိုတောင်ကိုကြည့်ရခုနိစ္စရာနိစ္စရာ online တခုခုပါပဲဖြစ်ဖြစ်ဘယ်လိုလဲကျွန်တော်ဆိုလို့ရှိရင် freelance လုပ်တယ် freelance လုပ်ပြီးမှကျွန်တော်တည်င်းတစ်ပုတ်ရေးလို့ရှိရင်တော့ကျွန်တော် channel တစ်ခုသုံးခုကျွန်တော်ပို့တယ်အခုလို့ပို့လဲဆိုတော့ကိုယ့်တခြင်းကိုကျွန်တော်က upload လုပ်ချင်တာဒါကကျွန်တော်တို့ရဲ့ဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့တာဝန်လုပ်ကိုကျွန်တော်ယူဆရတဲ့အခါမှာကျွန်တော်တို့အတွက်မှာကဖုန်းပေတော့တော့ traveling cost တော့တော့အဲ့ဒါတွေကကျွန်တော်တို့အတွက်အခက်အခဲရှိတယ်နောက်ထပ် covid အခက်အခဲရှိတာကျွန်တော်တို့မှာမိသားစုရှိတဲ့လူဆိုပိုတော့အခက်အခဲရှိတယ်ကျွန်တော်တို့မှာအလုပ်ကနေရစဲခံရတဲ့အခါမှာဟိုကျွန်တော်တို့ကအလုပ်သမားအခွင့်အရေးလူသမားခွင့်တော့အရင်တော့ရေးခဲ့တယ်ဒါပေမဲ့တကယ်တကယ်ဆိုလူသမားခွင့်ပြုအောင်မင်းရခဲ့တဲ့ပြဿနာတွေကျွန်တော်တို့ရှိခဲ့တယ်ဒါပေမဲ့ကျွန်တော်အဲ့ဒါကကျွန်တော်မဖြေရှင်းခဲ့ကြဘူးဘာဖြစ်လို့လဲဆိုတော့ကိုယ့်တိုင်ကိုယ်တန်ရုံးစဉ်ရှိဘူးနောက်တစ်ချက်ကလာစားမရကြဘူးမိသားစုရက်တီရေးမှတော့မှကိုယ့်တောင်ကိုကြည့်အောင်ဆောင်ရွက်နေတဲ့အခါမှာအဲသူတို့ရဲ့ဘဝရက်တီရေးအတွက်ပေါ့နော်အဲ့ဒါကလည်းကျွန်တော်တို့အတွက်အဓိကစိတ်ခွန်မှုတစ်ခုလို့ဖြစ်လာတယ်အဲ့ဒါတွေအကုန်လုံးကိုတော့ကျွန်တော်ထင်တယ်ဟိုနိုင်ငံတကာအဖွဲ့အစည်းတွေတည်င်းသမားများနဲ့တက်ဆိုင်တဲ့အဖွဲ့အစည်းတွေပဲဖြစ်ဖြစ်တည်င်းသမားတွေကိုကူညီချောက်ပံ့နေတဲ့အဖွဲ့အစည်းဖြစ်ဒါကိုထည့်သွင်းစဉ်းစားဖို့တော့လိုမယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
နောက်တစ်ချက်ကကျွန်တော်တို့ဒီပြင်တည်င်းကွင်းစင်းလေးတဲ့အခါမှာကျွန်တော်တို့ကိုဘယ်တော့ထိဟိုစလုပ်ပန်ပေးမလဲဆိုတဲ့ဟိုပြည်သူလူထုရဲ့မန်ဒိတ်ပေါ့နော်ဟိုသူသာခုနကပြောသွားတယ်တချို့တွေမှာတော့တကယ်ယုံကြည်သွားတယ်ဆိုလို့ရှိရင်သူတို့ကတကယ်လူလူလားရှိတယ်ဒါပေမဲ့တချို့နေရာတွေမှာမဖြစ်တဲ့မဖြစ်ထိုက်တဲ့အဖြစ်ပြက်ဒီဟိုဒီလိုမျိုးဖြစ်နေတဲ့တည်င်းသမားတွေအတန်အနေနဲ့ကျွန်တော်တို့အများကြီးကြားနေရတယ်အဲ့တော့ပြည်သူတွေကလည်းကျွန်တော်ကပြောချင်တာကတည်င်းသမားတယောက်ဖြစ်လာတယ်တည်င်းသမားမှန်လည်းသိတယ်တည်င်းသမားမှန်လည်းယုံကြည်ရတယ်ဆိုလို့ရှိရင်တော့ကြည်ကြည်ပြူနဲ့လက်ခံပေးဖို့ပြီးတော့လို့ရှိရင်ကြည်ကြည်ပြူနဲ့တည်င်းရယူပေးဖို့ဟိုတည်င်းရယူပေးဖို့ပေါ့နော်အဲ့ဒါတွေကိုလည်းကျွန်တော်တို့လုပ်ပေးနိုင်တဲ့အခွင့်အလမ်းတစ်ခုကိုကျွန်တော်တို့ဖန်တီးပေးဖို့လိုမှတင်တယ်အဲ့ဒါမှကျွန်တော်တို့အဖြစ်မှန်ကိုကျွန်တော်ဖော်ထုတ်ပြနိုင်မှာ
ဟုတ်ကဲ့ပါအဝင်ဆွေးနွေးပြတာတွေ့ကြုံမျှဝေပြတာအထူးပဲကျေးဇူးတင်ပါတယ်အားလုံးဘေးရန်တွေကိုဆင်းကြပါစေလို့လည်းဆုတောင်းပါတယ်ခင်ဗျဟု
တ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗ
ျဒါကတော့မြန်မာနိုင်ငံအတွင်းလက်ရှိအခြေအနေတွေအောက်မှာသတင်းမီဒီယာတွေအနေနဲ့သတင်းယူဖို့အခက်အခဲအမျိုးမျိုးနဲ့ရင်ဆိုင်နေရတယ်လို့သတင်းသမားတွေသတင်းလုတ်ကန်နေကြတဲ့မီဒီယာသမားတွေကပြောဆိုကြတာတွေကိုခုကြော်ကြော်သိန်းကဆက်သွယ်မေးမြန်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျအခုဆက်ပြီးတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်ဆီအိုချိုရေးကြေညာထားတဲ့ရန်ကုန်တိုင်း6မြို့နယ်ကတောင်ကုန်မြို့နယ်မှာအခုရက်ပိုင်းတွင်စစ်တပ်ကနေရောညပါနေရာအနှံ့ပြစ်ခတ်ဖြိုခွင်းနေတာကနေတေဆုံးသူ10ဦးတည်းမနည်းရှိနေပြီဖြစ်ပါတယ်။ရှမ်းပြည်နယ်မူဆယ်မြို့မှာဒီကနေ့စစ်တပ်ကပြစ်ခတ်ဖြိုခွဲခဲ့တာကြောင့်လူ2ဦးတေဆုံးပြီးတော့ဒဏ်ရာသူတွေလည်းရှိပါတယ်။မြစ်ကြီးနားမှာအသက်23နှစ်အရွယ်အမျိုးသား2ဦးတင်းနတ်ထိမှတေဆုံးတယ်လို့ကော့တောင်းမှာလည်း2ဦးတေဆုံးပါတယ်။ဒေဝဲမြို့မှာမလ29ရက်နေ့ကစစ်ရင်တန်းလာတဲ့အချိန်မှာမျက်နှာချင်းဆိုင်ကနေဖြတ်မောင်းသွားတဲ့ဆန်ကယ်ကိုစစ်ရင်တန်းကရပ်ပြီးပြစ်ခတ်တာကနေတန်ရာရခဲ့တဲ့အသက်18နှစ်အရွယ်မျိုးသားဒီကနေ့ကွယ်လွန်သွားပြီဖြစ်ပါတယ်ခင်ဗျာထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ကင်းရွာသားတွေကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကမြန်မာနိုင်ငံဘက်ပြန်မောင်းထုတ်တယ်ဆိုတော့မဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ကဒီကနေ့ပဲညင်းဆိုလိုက်ပါတယ်ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်စပန်ဆိုင်ရာအင်ဂျင်နီယာကတော့ Charles Stormock ဖြစ်ပါတယ်ကျွန်တော်ကတော့ဇဝန်လိုက်ပါVIEW ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်သောရရှင်ဒီအားလုံးကိုအထူးပဲကျေးဇူးတင်ရှိပါရခင်ဗျာသောရရှင်မင်းတို့ကမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကကင်းဝေးပြီးလူရင်းစန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေ
This program has